Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုစတင်ထုတ်လွှင့်နေပါပြီ2018မေလ18ရက်တာဆာနေမနေ့ကင် VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိ Washington DC ကနေလိုင်းတို24 40 51တို့ကနေဓာတ်ရိုက်အတန်းထွက်နေပါပြီရှင်ကျွန်မဆုမြတ်ပါပါရှင်တာဆာနေမနေ့ VOA အစီအစဉ်တွေကိုစီစဉ်တင်ဆက်သွားပါမယ
်မင်္ဂလာမနေ့ကင်ပါခင်ဗျာဒီကနေ့မနေ့ဖက်တင်တွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါCIA ရဲ့ပထမဆုံးအမျိုးသမီးညွှန်ကြားရေးမှူးကြီးဂျီနာဟက်စပယ်ကိုခန့်ထားဖို့အထက်လွှတ်တော်ကအတည်ပြုပေးလိုက်ပါပြီ။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးပန်းအပြင်းထန်ဆွေးနွေးနေကြယူမှာပဲသမ္မတထရမ့်နဲ့တရုတ်ဒုတိယဝန်ကြီးချုပ်တို့တွေ့ဆုံပါတယ်။ Burma Act 2018ဆိုတဲ့ဥပဒေမူကြမ်းတရားကိုအမေရိကန်အောက်လွှတ်တော်နဲ့ညာရီယာကော်မတီကဇာတာပတိနေ့မှာအတည်ပြုလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ထုတ်လွှင့်ပေးဖို့ရှိတဲ့သတင်းဆောင်းပါးတွေထဲမှာတော့ဒီတိုက်ပွဲတွေဖြစ်ခဲ့တဲ့ KNU ကရင်တပ်မဟာ9ဒေသကိစ္စနဲ့ပတ်သက်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ KNU အကြီးအကဲတွေမနေ့တုန်းကရန်ကုန်မှာတွေ့ဆုံဆွေးနွေးခဲ့ကြတာမှာဘယ်လိုမျိုးသဘောတူညီမှုရခဲ့ပါသလဲ
။ဒီလမ်းဖောက်လို့ဘူးရည်ရဆိုင်လာမယ်လို့ကျွန်မဒီလိုဒီလိုတော့ထားရှိတဲ့ပုံမှာဒီဆောင်ရွက်ကိုကျွန်တော်ရခဲ့ပါတယ်
။ဂျာနာဘရင်းကတွေ့ဆုံပွဲနဲ့ပတ်သက်လို့ KNU တရုတ်ကထဖရိုစောကွယ်ထူးဝင်းနဲ့မင်းမြန်းချဲအပြည့်အစုံကိုထုတ်ဖွင့်ပေးပါမယ်။မလေးရှားမှာတော့ထောင်ကပြန်လွတ်လာတဲ့နိုင်ငံရေးကောင်းဆောင် Anwar Ibrahim ကမလေးလူမျိုးတွေကိုဦးစားပေးတဲ့မူဝါဒတွေကိုပယ်ဖျက်ဖို့လိုတယ်လို့ပြောလိုက်ပါတယ်။ကုလသမဂ္ဂတွင်မှုချုပ်နဲ့ American သမ္မတ Trump တို့ဒီကနေ့အင်ဂျီရောမှာတွေ့ဆုံကြဖို့ရှိတော့ဘာကိစ္စတွေအဓိကထားဆွေးနွေးမလဲဆိုတာတွေကိုတင်ပြပေးဖို့ရှိပါတယ်။တခါဒီခန္ဓာကိုယ်အနှံ့အပြားမဆိုးအောင်လို့ဘလို့လုပ်တည်တယ်လဲဆိုတာပြောပြထားတဲ့ကျန်းမာရေးအစီအစဉ်နဲ့တိုင်းရင်းသတင်းလွှာတွေကိုလည်းနားဆင်ရမှာပါ။အရင်ဆုံးတော့နောက်ဆုံးရထိတ်တန့်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကအခြေညာပေးကြပါမယ်ရှင်။
အမေရိကန်ဗဟိုထောက်လွှမ်းရေးအေဂျင်စီ CIA ရဲ့ပထမဆုံးအမျိုးသမီးညွှန်ကြားရေးမှူးဖြစ်ဂျီနာဟက်စပယ်ကိုခန့်ထားဖို့အမေရိကန်ထက်လွှတ်တော်မှာဂျာတာပီနီကထောက်ခံမဲ54မဲကောက်ကွက်မဲ45မဲနဲ့အတည်ပြုပေးလိုက်ပါပြီ။ဂျီနာဟက်စပယ်ကိုခန့်ထားရေးစစ်ဆေးကြနာမှုဟာအတော်လေးကိုအပြင်းထန်တိုက်ခဲ့ပြီး CIA ရဲ့အရင်ကလှုပ်ဆောင်မှုတွေကိုလွှတ်တော်မှတ်တွေကပြန်ပြီးမေးမြန်းခဲ့ကြတာပါ။ဟက်စပယ်ကိုထောက်ခံသူတွေထဲမှာဒီမိုကရက်ထက်လွှတ်တော်မှ6ယောက်ပါပြီးကောက်ကွက်သူတွေထဲမှာတော့ Republican အမှတ်2ယောက်ပါပါတယ်။ဒီကိလေလာကနိုင်ငံရေးဝန်ကြီးဖြစ်အတည်ပြုခံရလိုက်တဲ့မိုက်ပွန်ပေယိုနေရာမှာဟက်စပယ်ကိုအစားထိုးခံထားဖို့အတည်ပြုလိုက်တာဖြစ်ပါတယ်။ CIA မှာနှစ်ပေါင်းများစွာတာဝန်ထမ်းဆောင်လာတဲ့ဟက်စပယ်ဟာအမေရိကန်ပြည်ထောင်စုရင်ဆိုင်နေရတဲ့လူညုံရင်းဆိုင်ရာအကြီးအမားဆုံးအခြေအနေတွေကိုရင်ဆိုင်ကန်တွယ်ဖို့တူမတူအောင်ရည်ချင်းပြသွားသူဖြစ်ပြီး CIA မှာတာဝန်ထမ်းဆောင်နေတဲ့အမျိုးသားအမျိုးသမီးတွေရဲ့လေးစားထောက်ခံမှုကိုရရှိထားသူဖြစ်တယ်လို့အထက်လွှတ်တော်လူများစုကောင်းဆောင် Mitch McConnell ကထီထူးပြောဆိုပါတယ်။ဂျီနာဟက်စပယ်ကိုခံထားရေးကြတာပွဲတွင်အဓိကအခြေအနေဖြစ်ခဲ့တာကတော့2001ခုနှစ်စက်တင်ဘာလ17ရက်နေ့ကအမေရိကန်ပြည်ထောင်စုကိုအကြမ်းဖက်ဝါဒဆွဲတိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးဖမ်းဆီးသူတွေကို CIA ကအပြင်းထန်နှိပ်စက်ညှဉ်းပန်းပြီးစစ်ဆေးတာတွေပေါ်သူကိုယ်တိုင်ကြီးကြပ်ခဲ့တဲ့ကိစ္စပဲဖြစ်ပါတယ
်။မြောက်ကိုရီးယားကနျူကလ িয়ার လက်နက်ဆွတ်လွတ်ဖို့အတွက်သဘောတူခဲ့ရင်ကင်မီသားစုအုပ်ချုပ်ရေးဆက်လက်မြဲစေရမယ်လို့သူကတိပေးတဲ့အပြင်မြောက်ကိုရီးယားနိုင်ငံဟာလည်းတိတ်ကိုကျဲဝချမ်းသာလာမှာဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြိုတင်ဟောရင်းထုတ်လိုက်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်အွန်းကသဘောမတူခဲ့ရင်တော့ဆင်းရဲနဲ့နေတဲ့မြောက်ကိုရီးယားနိုင်ငံပြတ်သုံးသွားနိုင်မယ်လို့လည်းတတိပေးလိုက်ပါတယ်။ထရမ့်နဲ့ကင်တို့စင်ကာပူမှာဂျွန်လ7ရက်နေ့တွေ့ဆုံဖို့စီစဉ်ထားတာနဲ့ပတ်သက်ပြီးမြောက်ကိုရီးယားဘက်ကဒီသတင်းပတ်ထဲမှာပဲလေးတန်းပြောင်းလာတာမကြာသေးခင်ကကင်နဲ့တရုတ်သမ္မတရှီကျင်ပင်တို့အကြားဒုတိယကြိမ်တွေ့ဆုံခဲ့တဲ့ရက်လာဖြစ်နိုင်ကြောင်းသမ္မတထရမ့်ကချက်တပရင်းနေမှာပဲမှတ်ချက်ပေးခံမှန်းခဲ့ပါတယ်။နေတိုးမဟာမိတ်အဖွဲ့အတွင်းမှူးချုပ်ရန်စတော်တန်ဘတ်နဲ့သမ္မတရဲ့အိုဘာယုံကန်အတွင်းသတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကတရုတ်သမ္မတရှီဟာကင်ဂျွန်အွန်းပေါ်မှာအော်စာလွှမ်းနိုင်ကြောင်းသတင်းတောက်တွေကိုပြောခဲ့ပါတယ်။ဒီထိပ်သီးရှင်းလင်းပွဲပြတ်သွားရင်နောက်တစ်ခုဆက်လုပ်မယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားဆိုရကဒီထိပ်သီးရှင်းလင်းပွဲအတွက်တန်တရာဖြစ်စရာကြီးညာချက်တွေထုတ်နေပေမဲ့အမေရိကန်နဲ့မြောက်ကိုရီးယားအရာရှိတွေကြားဆက်လက်ရှင်းလင်းမှုတွေအရစီစဉ်ထားတာတွေပြတ်မဲ့ပုံတော့မတွေ့ရဘူးလို့လည်းသမ္မတကပြောပါတယ်။သူတို့ဟာအမေရိကန်နဲ့ညှိနှိုင်းနေတယ်လို့အမေရိကန်ဘက်ကလည်းသူတို့နဲ့အတူလက်တွဲပြီးလှုပ်ဆောင်နေပါတယ်လို့သမ္မတကပြောပါတယ်။
2016အမေရိကန်သမ္မတယူကော့ပွဲမှာရုရှားဝင်နှောက်ခဲ့တာကိုစုံလင်းစစ်ဆေးမှုကနေသမ္မတဒေါ်နယ်ထရမ့်အနေနဲ့တခုခုကျူးလွန်ထားတယ်လို့ဆွဆွဲခံရမယ်ဆိုရင်တောင်မှအရေးယူခံရမှာမဟုတ်ဘူးလို့အမေရိကန်ဆိုရရှိနေတွေကသုံးသပ်ထားကြတဲ့အကြောင်းသမ္မတထရမ့်ရဲ့ဥပဒေအကျိုးဆောင်တူကဂျာတာပီနီမှာပြောပါတယ်။ယူကော့ပွဲမှာရုရှားဝင်နှောက်ခဲ့တာနဲ့ဒီကိစ္စစုံလင်းစစ်ဆေးမှုအဟံအတားဖြစ်စေဖို့သမ္မတကတရားရေးပိုင်းကိုတားဆီးတာမျိုးရှိခဲ့သလားဆိုတာကိုစုံလင်းစစ်ဆေးနေတာတစ်နှစ်ပြည့်သွားပါပြီ။ ရာဇဝတ်ပြမှုတစ်ခုကိုကျူးလွန်ခဲ့တယ်ဆိုတာခိုင်လုံတဲ့အထောက်အထားတွေ့ရတယ်ဆိုရင်တော့မှတရားရေးဌာနကကာလရှိကြကင်ဆွဲလာတဲ့မူဝါဒအတိုင်းအကျပ်တီးပြီးလက်ရှိသမ္မတတအုပ်ကိုရေးယူတာမျိုးလုပ်မှာမဟုတ်ဘူးဆိုတာအတူဆုံးစစ်ဆေးရေးမှုရောဘတ်မူလာရဲ့အဖွဲ့ထဲမှာပါတဲ့ရှေ့နေတွေကမကြာသေးခင်ရက်တွေအတွင်းသူ့ကိုပြောခဲ့တယ်လို့သမ္မတရဲ့ဥပဒေကြိုးဆောင်သူဖြစ်သူနယူ ို့ရင်ဆိုင်ဖြစ်ရှိနိုင်ပါတယ်ကျွန်တော်တို့ဘက်ကလည်းရေးနိုင်တာပါပဲလို့ဒူလီယာနီကပြောပါတယ်အစိုးရရှိနေတွေအနေနဲ့ဒီစုံစမ်းစစ်ဆေးမှုကိုကြီးကြပ်နေတဲ့ဒူလီယာရှိနေတို့ Rod Rosenstein ကိုသူတို့အစီရင်ခံစာတင်သွင်းနိုင်ပြီးအရိကာတစိန်အောက်လူတော်ကိုတင်သွင်းနိုင်တယ်လို့ဒူလီယာနီကပြောပါတယ်အဲ့ဒီအခါအောက်လူတော်အမတ်တွေကတင့်လျော်တယ်လို့ယူဆရင်သမရထရမ့်ကိုဆွဆွဲပစ်တင်ဖို့အဆင့်ဆင့်စပြီးလှုပ်ဆောင်နိုင်မှာဖြစ်ပါတယ်
။ American သမရဒေါ်နယ်ထရမ့်နဲ့တရုတ်ဒုဝန်ကြီးချုပ်လီယူဟီကိုတွေ့ဆုံဆွေးနွေးခဲ့ကြောင်းသမရအင်ဗျူကအတီးပြုတ်ချက်ထွက်လာခဲ့တဲ့နောက်ပိုင်းမှာစစ်တပ်ရင်းတွေကတော့သမရထရမ့်ကတရုတ်နဲ့ကုန်သွယ်ရေးဆိုင်ရာခက်ခဲတဲ့ညှိနှိုင်းမှုတွေမှာပါဝင်လာခဲ့တာပါ။ကမ္ဘာအင်အားကြီးနိုင်ငံနှစ်နိုင်ငံကြားကုန်သွယ်ရေးဆိုင်ရာအဆင့်မြင့်အရာရှိတွေရဲ့ဒုတိယကြိမ်ဆွေးနွေးညှိနှိုင်းမှုကိုစစ်တပ်ရင်းတွေမှာစတင်ခဲ့တာဖြစ်ပြီးလွန်ခဲ့တဲ့သတင်းနှစ်ပတ်တုန်းကတော့ပထမအကြိမ်ဖြစ်တဲ့ဘေကျင်းမှာဆွေးနွေးပွဲစတင်ခဲ့တာပါ။တရုတ်ဒုဝန်ကြီးချုပ်နဲ့မတွေ့ဆုံခင်မှာသမ္မတထရမ့်ကအမေရိကန်နဲ့တရုတ်တို့ကြားအရင်ကရထားတဲ့သဘောတူညီချက်တွေကိုလုံးဝမနှက်တဲ့ကြောင်းထပ်ပြီးတော့သတင်းတောက်တွေကိုပြောပါရစ်ဒီကုန်သွယ်ရေးသဘောတူညီချက်တွေအမေရိကန်ပြည်ထောင်စုတပ်နှစ်ပေါင်းများစွာဆက်ရုပ်စီခဲ့တဲ့ဆိုးရတဲ့သဘောတူညီချက်တွေဖြစ်ကြောင်းနဲ့ဒီအတွက်တရုတ်ကိုအပြစ်မတင်မဲ့အရင်အမေရိကန်ခေါင်းဆောင်တွေကိုသာအပြစ်တင်ကြောင်းနေတိုတွင်းမှုချုပ်ရန်စတော်တန်ဘတ်နဲ့ဆွေးနွေးပွဲမတိုင်ခင်သတင်းတောက်တွေကိုသမ္မတထရမ့်ကပြောပါရစ်တရုတ်ကအမေရိကန်ပြည်ထောင်စုစီကနေတနိကောဒေါ်လာဘီလီယံရာပေါင်းများစွာရနေကြောင်းဒါကိုတရုတ်သမ္မတရှီကျင်ပင်ကိုသူရှင်းပြခဲ့ကြောင်းနဲ့ဒါကိုနောက်ထပ်ဆက်ပြီးတော့လှုပ်ဆောင်နိုင်တော့မှာမဟုတ်ကြောင်းနဲ့သမ္မတကပြောပါရစ်အခုကျင်းပတဲ့ဆွေးနွေးပွဲအမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံစီးပွားရေးဆက်ဆံရေးချိန်ညွှန်ညာပြန်ပြီးညှိဖို့အတွက်ရည်ရွယ်တယ်လို့သမ္မတအင်ဂျူကပြောပါတယ
်ဘီအိုအေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683လိုင်းဒိုမီတာ48kHz 6153ညာနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကတော့လိုင်းဒိုမီတာ20 25 30တို့ကနေဖမ်းယူနိုင်နိုင်ပါတယ
်ရှင်။ဒီကနေ့တောက်ကြမနေ့ဖက်တင်ညာကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာတွေအတွက်အခြေခံလူ့အခွင့်အရေးကိုတော့မှမပေးဘဲညှင်းပယ်ခဲ့တာနှစ်ပေါင်း30ကျော်ကြာနေပြီလို့အမေရိကန်အောက်လွှတ်တော်နိုင်ငံရေးရာကော်မတီဥက္ကဋ္ဌကယ်လီဖိုးနီးယားပြည်နယ်အောက်လွှတ်တော်မှ Ed Rice ကပြောပါတယ
် Last year this ethnic cleansing reached new horrific levels the Burmese military drove 7
လူမျိုးစုလက်ရှင်လင်းဖယ်ရှားမှုဟာပြီးခဲ့တဲ့နှစ်မှာထိတ်လန့်ပွဲအဆင့်ရောက်သွားပါတယ်မြန်မာစစ်တပ်ဟာရိုဟင်ဂျာ9သိန်းကိုသူတို့နေအိမ်တွေကနေမောင်းထုတ်ရွာတွေကိုမီးရှို့အမျိုးသမီးတွေကိုမရင်ကျင်ပြီးလူထောင်ပေါင်းများစွာကိုတတ်ခဲ့ပါတယ်ထွက်ပြေးတဲ့လူဝင်ကြတွေကိုမြန်မာတမူတူကမင်းတို့ရွာတွေကိုအမုန့်ချပစ်မယ်လို့ပြောတဲ့အတိုင်းတကယ်ပဲလုပ်ခဲ့ကြပါတယ်လို့ကော်မတီဥက္ကဋ္ဌ Advice ကပြောပါတယ် Burma Act 2018ဥပဒေမူကြမ်းတရက်ကိုအောက်လူတော်နိုင်ငံရေးရာကော်မတီကကြာသပတေးနေ့မှာအတည်ပြုကြောင်းကြေညာတဲ့အချိန်တွင် Advice ကအဲ့လိုပြောသွားတာပါလူဝင်ကြတွေကိုတပ်ဖြတ်ခဲ့ကြတဲ့မြန်မာစစ်ဖက်အကြီးအကဲတာဝန်ရှိသူတွေကိုလူရက်ကိုတာဝန်ခံစီဖို့ဒီဥပဒေမူကြမ်းထဲမှာတောင်းဆိုထားသလိုကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့လူသားစာနာမှုအကူအညီပေးဖို့တွေကိုခွင့်ပြုဖို့လူဝင်ကြတွေပြန်လာနိုင်ရေးစီစဉ်ဆောင်ရွက်ဖို့နဲ့ Riders တင်ထောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြန်လည်ပေးဖို့စတဲ့အချက်တွေကိုလည်းမြန်မာအစိုးရကိုတောင်းဆိုထားပါတယ်
American နဲ့ Pakistan တို့ကြားတန်တမာရဲ့အပြန်အလှန်အငင်းပွားမှုတွေဖြစ်နေတာဖြေရှင်းဖို့အတွက်ဆက်လက်ဆွေးနွေးနေတယ်လို့ Pakistan ကချက်တဗီနေမှာပြောတယ်လို့လူသေးဆုံးခဲ့တဲ့ရင်တိုက်မှုနဲ့ပတ်သက်နေတဲ့ American တန်ရရှိကို Pakistan ကနေထွက်ခွန့်ပြုရတဲ့ပတ်သက်ပြီးတော့ခုခံပြောဆိုပါတယ်။ Pakistan မှာ April 9ရက် American တန်ရုံးကစစ်တမ်းမှုဗိုလ်မှူးကြီး Joseph Emmanuel Hall ကမိနီဖြတ်မောင်းခဲ့တဲ့အတွက်မော်တော်ဆိုင်ကယ်သမားတယောက်တိုက်မိပြီးတေဆုံးသွားတာပါ။အမေရိကန်စစ်လေယာဉ်နဲ့ပြည်ပထွက်ခွာဖို့လုပ်နေတဲ့သူကိုပါကစ္စတန်အာဏာပိုင်တွေကရာဇဝတ်မှုဆိုင်ရာစုံစမ်းမှုတွေလုပ်နေတာကြောင့်ထွက်ခွာခွင့်ပိတ်ထားရကနေစနေနေ့မှာခွင့်ပြုခဲ့တာပါ။ပါကစ္စတန်ကအမေရိကန်ရဲ့ဖိအားမခံနိုင်လို့အလျှော့ပေးခဲ့တယ်ဆိုတဲ့ဝေဖန်မှုတွေနဲ့ပတ်သက်ပြီးနိုင်ငံရေးဝန်ကြီးဌာနပြောခွင့်ရဖြေရှင်းခဲ့တာပါ
။ဟာဝိုင်ကျူးခီလာဝေယာမီတော်ဝါကနေပောက်ကွဲမှုကြီးတစ်ခုဖြစ်ထားပြီးကောင်းငင်ပေါ်မီတာ900ကျော်ထိပြောင်းပုံတူကြီးတက်သွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ အဲ့ဒီပြောင်မှုလူကြီးဟာပတ်ပတ်လေဒေသကိုဖုံးလွှမ်းသွားမယ်လို့ဟဝါယီခရိုင်အရက်ဖက်ကာကွယ်ရေးဌာနကပြောပါတယ်။ဒါကြောင့်ပြောင်မှုလူကြီးတက်သွားတဲ့လမ်းကြောင်းလျှောက်မှာနေထိုင်ကြတဲ့ Big Island ပေါ်ကဒေသခံတွေဘေးလွတ်ရာမှာအကာအကွယ်ယူနေထိုင်ကြဖို့လည်းတိုက်တွန်းထားပါတယ်။
American ပြည်တော်စုမှာကလေးမွေးဖွားနှုန်းဟာနှစ်ပေါင်း30အတွင်းအနည်းဆုံးအခြေအနေရောက်နေပြီလို့ American စီးပွားဆိုင်ရာသုတေသနတရက်ကဖော်ပြပါရယ်။ယောဂထင်းချုပ်ရင်းနဲ့ကာဝေးဆိုင်ရာဗဟုဌာန CDCB ရဲ့စစ်တမ်းတွေရဆယ်ကျော်တက်တွေနဲ့အသက်20နဲ့30ကြားအမျိုးသမီးတွေကြားကလေးမွေးဖွားနှုန်းကျဆင်းလာတယ်လို့ဆိုပါရယ်။2019မှာကလေးမွေးဖွားမှုနှုန်း 3.8 တန်းနဲ့ရှိခဲ့တဲ့အတွက်2016နဲ့ရှင်ရင် 6,200 လောက်ရော့သွားတာမို့1989ကစပြီးအနည်းဆုံးဖြစ်နေတာပါ။အခုလိုကျဆင်းတဲ့အကြောင်းရင်းတွေကဖြစ်နိုင်တာတခုကတော့တာသမီများများယူတဲ့နှစ်တွင်မှာမွေးဖွားကြီးပြင်းရသူတွေဖြစ်တဲ့အတွက်သူတို့ကိုယ်တိုင်တာသမီနည်းနည်းပဲယူဖို့ဖြစ်နိုင်တယ်လို့သုတေသနပညာရှင်တွေကပြောပါတယ
်။နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ကြီးညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါရမယ်။အမေရိကန်ရဲ့ချင်းချောက်မှုတွေကိုလွယ်လွယ်နဲ့မကြောက်တဲ့နိုင်ငံတွေရှိတယ်လို့ပါလက်စတိုင်းထိပ်တန်းတာဝန်ရှိသူကဘာကြောင့်ပြောရသလဲဆိုတာကိုနောက်ပိုင်းမှာသိရပါမယ်။အရင်ဆုံးတော့တမရော်ကာကွယ်ရေးဦးစီးချုပ်နဲ့ KNU ခေါင်းဆောင်တွေရန်ကုန်မြို့မှာတွေ့ဆုံခဲ့ကြတဲ့သတင်းကိုအရင်ဆုံးပြောပြချင်ပါတယ်။တိုက်ပွဲတွေဖြစ်ပွားခဲ့တဲ့ KNU တပ်မဟာ9ဒေသဘက်ကခေပူလွယ်မှုပလောလမ်းကြောင်းပြုပြင်ဆောင်ရွက်နေမှုကိုမြန်မာစစ်တပ်ဘက်ကယာယီဆိုင်းငံ့ထားဖို့ဒီသဘောတူခဲ့ပါတယ်။တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ KNU ဥက္ကဋ္ဌစောမှုတူစေဖိုးဦးဆောင်တဲ့ KNU ကိုယ်စားလှယ်အဖွဲ့တို့ရန်ကုန်မြို့မှာကြာသပတေးနေ့ကတွေ့ဆုံဆွေးနွေးခဲ့ပြီးသဘောတူခဲ့တာပါ။ဒေသရင်းမှာဒီအပြန်အလှန်ပစ်ခတ်မှုတွေထပ်မဖြစ်စေဖို့နှစ်ဖက်အောက်ခြေတပ်တွေဆက်ပြီးတော့ညှိနှိုင်းသွားဖို့လည်းရှိတယ်လို့ KNU ဘက်ကပြောပါတယ်။တမရော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံဆွေးနွေးခဲ့တာနဲ့ပတ်သက်လို့ KNU ဒုဥက္ကဋ္ဌဖဒိုစောခွဲထူဝင်းကိုကိုသားညုံဦးကဆက်သွယ်မေးမြန်းရမှာဖဒိုစောခွဲထူဝင်းကအခုလိုဆက်ပြီးတော့ရှင်းပြပါတယ်။
ဒီအဓိကအကြောင်းရင်းကတလောတွန်းကကျွန်တော်တို့ဒီတမဟာငါမူထရခရိုင်ပေါ့လေကျွန်တော်ဖပုခရိုင်မှာဖြစ်ပေါ်တဲ့လမ်းဖလုံးမှုကနေပြီးတော့ပြစ်ခတ်တဲ့မှုရှိလာတဲ့အပေါ်နိုင်လည်းမလွဲဖို့အတွက်ကျွန်တော်ယူရချက်နဲ့တာဝန်လာရပြည့်စုံရှင်းဖြစ်ပါတယ်အထူးသဖြင့်ကျွန်တော်တို့တင်ပြတာကတော့ဒီလူတို့ကလည်းစိုးရိမ်ပူပါမှုဖြစ်တယ်ကျွန်တော်တို့ကလည်းအမလို့ကနေပြီးပြည့်စုံတရားလမ်းဖပုလို့ဆောင်ရွက်မလားဆိုတဲ့စိုးရိမ်မှုအပေါ်မှာအဲ့တော့ကျွန်တော်တို့ဒီရေးချင်ရေးလုပ်ငန်းစီကိုမထိခိုက်ဖို့အတွက်လက်ရှိမှာဒီလမ်းဖောက်လို့ရေးကိုကျွန်တော်တို့ရဆိုင်ဖို့အတွက်ကျွန်တော်တင်ပြဆွေးနွေးနေတယ်။ဒါမှမဟုတ်ဘက်ကလည်းဒီလမ်းဖောက်လို့ရစီရေးအတွက်ပြင်ဆင်တာလုံးဝမဟုတ်ဘူး။ဒီတူတူတူရဲ့ stocks တွေကိုအရေးလာရေးဒီဆောင်ချက်တွေတောင်းဖို့အတွက်လူတွေအဆုံးချဖို့အတွက်ဖြစ်တယ်။သို့တော်လည်းဒီတူတူရဲ့စိုးရိမ်မှုနဲ့အခုစိုးရိမ်မှုကြောင့်ထွက်ပြေးတဲ့လူတွေရဲ့ဘဝတွေပြန်လည်ပြီးတော့တူဆောင်တဲ့အခုအတွက်အေးချမ်းနေတဲ့ပို့တဲ့ဒီလမ်းဖောက်လူမှုကိုယာယီရဆိုင်နာမယ်လို့အမသဘောဒီလိုသဘောထားရှိတဲ့ပုံမှာဒီဆုံးဖြတ်ချက်ကျွန်တော်ရခဲ့ပါတယ်
။ဟုတ်ကဲ့ခင်ဗျာအဲ့တော့ဒီလက်ရှိတက်မငါးမှာရှိတဲ့လမ်းဖောက်လူမှုကိုတက်မရဘက်ကယာယီရဆိုင်ထားမယ်ဆိုတဲ့သဘောတူညီချက်ရခဲ့တာပေါ့နော်။တခြားသဘောတူညီချက်တွေရောရလက်ကောဘာရှိပါလဲခင်ဗျာညီငယ်ရင်းနဲ့ပတ်သက်လို့
အဓိကကတော့ကျွန်တော်တွေ့ဆုံမှုကဒီလိုဒီပြဿနာကြောင့်ဒီအခက်အခဲတွေကြောင့်ရရှိတဲ့ယုံကြည်မှုရင်းချဲလို့လည်းဆောင်ရွက်တဲ့နေရာမှာမထိခိုက်အောင်ပဲဒါလေးကိုကျွန်တော်တို့ဒီကထားရှိနေတာဖြစ်ပါတယ်
။ဘယ်အချိန်ကြာကြာလောက်တွေ့ပြကြလဲခင်ဗ
ျ။ကျွန်တော်တို့မွန်းလွဲ့နှစ်နာရီခွဲရနေပြီးတော့ဒီ9နာရီအထိနှစ်နာရီကျော်ကျော်လောက်ကျွန်တော်ဆွေးနွေးကြ
တော်တော်ကြာတာပဲဟုတ်ကဲ့အဲ့တော့တမဟာ9ကိစ္စပြင်တခြားကိစ္စရက်တွေကိုဆွေးနွေးပြတာရှိပါလားခင်ဗျ
။ကျွန်တော်ရင်းချဲတည်ဆောက်မှုမှာကိစ္စပဲလေရေးချင်းဒီဆောင်မှုမှာဘယ်လိုအောင်မြင်ဆောင်ရွက်မယ်ဆိုတဲ့ကိစ္စအမြင်တဘောတန်နဲ့ပြလေတဲ့တဘောလည်းပါပါလေ
ပင်လုံးညီလာခံပြန်ခေါ်ရေးကလည်းအခုကကြန့်ကြာနေတဲ့အခြေအနေမှာရှိတော့အဲ့ကိစ္စကိုစကားပြောပြပါလားခင်ဗ
ျနိုင်ငံရေးအပိုင်းမှာကျတော့ကျွန်တော်တက်မလို့လည်းရှင်းနေတဲ့အချိန်မှာတော့မပါဘူးတော်တော်လည်းဒီရေးချင်းရဲ့ဒီတက်မလို့ဘက်ကလည်းဒီဒီမိုကရေစီဖက်ဒရယ်ဇနီးတို့ပြီးအောင်လို့ဆိုတော့တက်မလို့ရတိနေကြကြတယ်ဒီနိုင်ငံရေးရှင်းနေဖို့လိုအပ်တယ်ဆိုတော့လည်းပြောတယ်ဒီပင်လုံးကြီးလာကကျွန်တော်တို့ကတော့ဒီပြန်ခေါ်ဖို့အတွက်တော့သူတို့တိုက်တွန်းသွားမယ်ဆိုတာပဲရှင်းနေပါတယ
်ဒီမြန်မာနိုင်ငံတခြားနေရာတွေမှာဖြစ်နေတဲ့စစ်ပွဲကိစ္စတွေကိုဆွေးနွေးပြပါလားခင်ဗျာဥပမာဆိုကချင်ပြည်နယ်မှာဖြစ်တဲ့ကိစ္စမူဆယ်မှာဖြစ်တဲ့ကိစ္စ
ကျွန်တော်တို့မဆွေးနွေးဘူးအဲ့ဒီကိစ္စကျွန်တော်အဓိကတော့ဒီဟိုတော့ပေါ့တခြားဒေသမှာဖြစ်တဲ့ကိစ္စတွေကတော့ပြောလို့ရှိရင်လည်းကျွန်တော်တို့လည်းအရင်ကပြဿနာအတိအကျလည်းမသိတော့လည်းကျွန်တော်တို့မပြောနိုင်ဘူးဒါပေမဲ့အခုကအများကပြောနေကြတဲ့လူ့ကိုယ်ရေးကိစ္စပေါ်ပြီးပြည်သူတွေနဲ့ IDP ဒါကတော့ပြောကြတာပေါ့နော်ကျွန်တော်တို့စီမှာလည်း IDP ရေဒုက္ခလက်ရှိမှာပဲကိုယ်ချင်းနဲ့ပဲကိုဒုက္ခနဲ့ကိုပေါ့နော်သူဆိုတဲ့တဘောကတော့
ဟုတ်ကဲ့
ဒီတခြားမလက်စာနာမှုတော့ရှိပါတယ
်ခုဒီနေ့ဆွေးနွေးပွဲရလဒ်တွေနဲ့ပတ်သက်လို့ဘယ်လိုဆော့ခွဲထူးဘယ်လိုမြင်ပါလဲကျင်းအားရမှုရှိပါလား
ကျင်းပါတယ်ကျွန်တော်တို့ဒီသူတိကျကျွန်တော်အတိတ်ကရွေးချက်ကတော့အဲ့ဒီဒုက္ခဖတ်ဖို့ပြရမှာဖြစ်တဲ့ဒီပဋိပက္ခမော်လင်းတကယ်တည်းပွဲဒီနော်တိတိမှုတွေကိုကျွန်တော်တို့ဒီလိုရှောင်လွဲလိုက်ဖို့အတွက်ယုံကြည်မှုပြန်လည်တည်ဆောက်လိုက်ဖို့အတွက်ယုံကြည်မှုကတော့ပြတ်တာတော့မဟုတ်ဘူးပေါ့နော်ဒါပေမဲ့ဒီကိစ္စရဲ့ယုံကြည်မှုထိပ်ပါမယ်ဖြစ်တဲ့အကြောင်းဒီလိုတမတော်ကလည်းအစ်ပတ်ပတ်သက်ဆုံးဖြတ်တဲ့အတွက်ဒါကကျွန်တော်တို့ယုံကြည်မှုကပြင်ပို့ပွားလာမယ်လို့ပုံရှိလာမယ်လို့ယုံကြည်ပြည်သူတွေဆိုရင်လည်းညှော့ပါစေနဲ့အဲ့ဒီသတိနဲ့လည်းအားရမှုရှိတယ်တမတော်ရဲ့နားလေဒီမြေပေါ်မှာလည်းကျွန်တော်သူအားရဝင်လာမိပါတယ
် KNU ဥက္ကဋ္ဌနဲ့အခုဒီ KNU ကိုယ်စားလှယ်ဖွဲ့အနေနဲ့ဒီမှာရောက်နေတဲ့အချိန်ရန်ကုန်ရောက်နေတဲ့အချိန်ဒေါ်ဆန်းစုကြည်နဲ့ရောတွေ့ဆုံဖို့တရားတွေ့ဆုံဖို့ရှိပါလားခင်ဗျအ
ခုဒီတစ်ခေါက်မှာတော့တွေ့ဖို့ဟိုစားအစီအစဉ်တော့မရှိဘူးတွေ့ဖို့တော့ကျွန်တော်တို့ညီမထားတယ်ကြီးရထားတယ
်ဒါကတော့ KNU ဒီဥက္ကဋ္ဌဘဒုဆော့ခွဲထူးဝင်းကိုကိုသားညူဆက်သွယ်မေးမြန်းခဲ့တာပါအခုဆက်ပြီးတော့မလေးရှားနိုင်ငံရဲ့သတင်းကိုဆက်ပါအောင်မယ်မလေးရှားနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာကျင့်သုံးလာတဲ့လူများစုမလေးလူမျိုးတွေကိုဦးစားပေးတဲ့မူဝါဒတွေကိုပယ်ဖျက်တဲ့နယ်လို့အချင်းထောင်ကနေပြန်လွတ်လာတာရပ်ပိုင်းမဲ့ရှိသေးတဲ့မလေးရှားနိုင်ငံရဲ့ခေါင်းဆောင် NY Ibrahim ကပြောလိုက်ပါတယ်မလေးလူမျိုးတွေကိုဦးစားပေးတဲ့မူဝါဒတွေအစားလူမျိုးမခွဲခြားပဲစည်ရင်းနှိမ့်ချသူတွေကိုအကူအညီပေးမဲ့အစီအစဉ်တစ်ခုနဲ့အစားထိုးရမယ်လို့ Mr. Anwar ကပြောပါတယ် AP သတင်းဌာနနဲ့ကြာတာ Brainy ကလုပ်တဲ့တရားတွေးဆမေးမြန်းခန်းမှာ Mr. Anwar အခုလိုပြောသွားတာပါအပြည့်အစုံကိုကိုကျော်ကျော်သိန်းကဆက်ပြောပြပါမယ်ရှင
်အရေးချင်းပေါ်မှာအခြေခံပေါ်ဆောင်တာဖြစ်ပြီးပွင့်လင်းနေတာမှုရှိတဲ့မူဝါဒတွေကနေမလေးလူမျိုးတွေအတွက်ပိုပြီးအကျိုးဖြစ်စေနိုင်မယ်လို့ Anwar ကပြောပါတယ်1992ခုနှစ်ကထမှတ်ခဲ့တဲ့စီးပွားရေးမူဝါဒတဲ့ NEP ကိုလက်ရစုပ်စာလူချမ်းသာတွေကောင်းစားဖို့အတွက်မတော်မတရားအသုံးချခဲ့တယ်လို့သူကဆိုပါတယ်မလေးရှားနိုင်ငံကလူနည်းစုတရုတ်လူမျိုးတွေချမ်းသာကြွားမှုအပေါ်မကျေနပ်တဲ့မလေးလူမျိုးတွေကြောင်းသွေးထွက်တန်ယူအဓိကယုံတွေဖြစ်ခဲ့ပြီးတဲ့နောက်အဲ့ဒီ NEP မူဝါဒကိုချမှတ်ခဲ့တာပါ NEP မူဝါဒဟာမလေးဘာသာနဲ့ဘူမိပုထရအင်္ဂလိပ်လို Son of the Soil မြေကြီးရဲ့ဒါလို့ခေါ်တဲ့ဒိုင်ယနာမလေးတွေနဲ့တခြားဒိုင်ယနာတွေကိုတရုတ်နဲ့အိန္ဒိယနယ်ပါလူနည်းစုတွေထက်ပိုပြီးအခွင့်အရေးပေးတဲ့မူဝါဒဖြစ်ပါတယ်အစိုးရကန်ထရိုက်အလုပ်တွေစီးပွားရေးလုပ်ငန်းတွေအလုပ်အကိုင်တွေပညာရေးနဲ့အင်အားပိုင်းတွေမှာ NEP မူဝါဒအရမလေးလူမျိုးတွေကိုဦးစားပေးခဲ့တာကြောင့်မလေးလူမျိုးတန်ပေါင်းများစွာဆင်းရဲတွင်းကလွတ်ပြီးမျိုးပြမလေးလူလက်တန်းစားတစ်ခုပေါ်ထွက်လာစေခဲ့ပါတယ်ဒီမူဝါဒကြောင့်ပဲမလေးရှားလူရေ31တန်းရဲ့3ပုံ2ပုံရှိတဲ့မလေးလူမျိုးတွေနဲ့လူနည်းစုတရုတ်နဲ့အိန္ဒိယနယ်ပါတွေကြားလူမျိုးရေးကွဲပြားမှုတွေဖြစ်လာပါတယ်အစိုးရဟာခွဲခြားဆက်ဆံတဲ့လူလူနည်းစုတွေကတောက်လျှောက်စောဒကတက်လာကြတာပါစိုးရတဲ့လက်ထက်မှာသူတို့ခံစားခွင့်တွေဆုံးရှုံးတော့မလားလို့မလေးလူမျိုးအများပြားစိုးရိမ်နေကြချိန်မှာပဲမစ္စတာအန်ဝါကဒီကိစ္စနဲ့ပတ်သက်ပြီးစပြောလာတာပါ
I've said that the NEP should be dismantled but the affirmative
NEP ကိုဖျက်သိမ်းတင်ပေမဲ့ဦးစားပေးမူဝါဒကိုပိုပြီးကြီးအောင်လုပ်ရမယ်ဆိုတာကျွန်တော်ပြောထားပါတယ်လက်တဆုပ်စာတထည်တွေကောင်းစားဖို့အသုံးချခဲ့တဲ့စီးပွားရေးမူဝါဒအစ်စာပိုမြင့်တာပိုထီရောက်တဲ့ဦးစားပေးမူဝါဒကနေစီရနွမ်းပါတဲ့မလေးတွေအကျိုးဖြစ်စေမယ်လို့ကျွန်တော်ယုံကြည်ပါတယ်
။ပြီးခဲ့တဲ့ရွေးကောက်ပွဲမှာသူဦးဆောင်တဲ့ညွန်မောင်းပါတီဟာမင်းနဲ့ငယ်သားနဲ့အနိုင်ရမယ်လို့သူခံမှန်းခဲ့ပြီးမယ်။ဒီလောက်ကြီးပြက်ပြက်သားသားအနိုင်ရမယ်လို့ထင်မှားခဲ့တဲ့အကြောင်းအန်ဝါကပြောပါတယ်။ရွေးကောက်ပွဲမှာအရင်နေသွားတဲ့ဝန်ကြီးချုပ်ဟောင်းနာဂျစ်ဘရာဇက်ဟာစိတ်ထင်တိုင်းလုပ်ခဲ့ပြီး 1MDB ကုမ္ပဏီရဲ့ရန်ပုံငွေတွေကိုအလွဲသုံးစားလုပ်မှုအရှုပ်တော်ပုံပေါ်လူရုဒေါသကိုရှော့တွက်ခဲ့တယ်လို့အန်ဝါကပြောပါတယ်။
Full of himself, thinking that he would succeed, even toying the idea that they would still retain a two-third
majority. Tuha tu ko tu tei athin chi lon bi tu nai ya me lo twei tha de lo lwet daw ma amat nia 3 poun 2 poun daw pyan ya me lo pyo kae da ba di chet ka lu rwe ko amyet thwet si ba de da ha de kae athit man ko long ma tadi ma tha be tu a won wai ne ma be nei thai ni da ba
nila ko ye yuk kaw pwe nya ma najib ka tu ko phong set khet bi အရေးနိနာကိုဆက်ညင်းနေတဲ့ပုံရတာကြောင့်အရှုံးကိုလက်ခံဖို့သူကအကြံပေးခဲ့တယ်လို့အန်ဝါကပြောပါတယ် 1MDB ရမုံငွေကနေနာဂျီးရဲ့လူတွေကအမေရိကန်ဒေါ်လာ4ဘီလီယံကျော်အထိခိုးယူပြီးငွေပြူဖြစ်အောင်လုပ်ခဲ့ကြတယ်လို့အမေရိကန်စုံစမ်းစစ်ဆေးရေးမှုတွေကပြောပါတယ်နာဂျီးကတော့သူမဟုတ်တာမလုပ်ဘူးဆိုပြီးညင်းထားပါတယ်အခုတော့နာဂျီးနဲ့သူ့ဇနီးတို့ကိုနိုင်ငံကထွက်ခွာခွင့်ပိတ်ပင်ထားပြီးဂျာတာဘီနီမနဲ့အစောပိုင်းမှာရဲတပ်ဖွဲ့ကသူ့အိမ်ကိုဝင်ပြီးတော့ရှာဖွေခဲ့ပါသေးတယ်ခင်ဗျာ
က ကိုကျော်ကျော်သိမ်းတင်ပြခဲ့တာပါ။ကျန်တဲ့သတင်းစောင်းပါတချို့ကိုမဆက်ခင်မှာစနေနေ့ညတိုင်းရိုက်လေးလိုင်းဆွေးနွေးကမ်းမှာဆွေးနွေးမယ့်အကြောင်းကိုလည်းအသိပေးပါစေအောင်ရှင
်။ဆရာရှင်များရှင်။ဒီလိုစိတ်ရဆက်ကြီးနဲ့ညီငယ်ရေးမကြသေးခင်ကတောင်းဆိုဆန္ဒပြပွဲတွေမှာခွင့်ပြုချက်မရဘဲဆန္ဒပြခဲ့ကြတဲ့အတွက်ရင်းကျဲစွာစုဝေးခွင့်နဲ့စီတန်းတက်လက်ခွင့်ဆိုင်ရာဥပဒေပုံမှ19ပုံမှ20တို့အပြင်အပြေဖြစ်မှုပုံမှ50တို့နဲ့ပါတရားစွဲဆိုအရေးယူခံထားရသူပေါင်းဟာအခုဆိုရင်40ကျော်တော့ပါပြီ။တရားစွဲဆိုအရေးယူမှုတွေအတွက်ရင်းကျောပိတ်ဆို့မှာလူလူကြားအထိတ်တလန့်ဖြစ်မှာဆိုလို့ဆိုပြီးတော့စနပြပွဲတွေကိုခွင့်ပြုချက်မပေးခဲ့တဲ့အာဏာပိုင်တွေမှာတာဝန်ရှိပါလား။ဒါမှမဟုတ်ခွင့်ပြုချက်မရဘဲစနပြစုဝေးသူတွေမှာအပြစ်ရှိနေသလားဆိုတာကို VUE ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VUE ရဲ့ဖုန်းနံပါတ် 1-332-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ buddies@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညဓာတ်ရိုက်နေလိုက်စီစဉ်ကကြိုဆိုပါတယ်ရှင
်။သောတာရှင်တွေပါဝင်ဆွေးနွေးနိုင်ဖို့အချိန်မီဆက်သွယ်ကြပါလို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။တောက်ချနေမနေ့အတွက်သတင်းစာမားတွေကိုဆက်ပါအောင်မယ်။ကုလသမဂ္ဂဒွေးမှုချုပ်အန်တိုနီယိုဂူတာရက်စ်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ဒီကနေ့တောက်ချာနေမှာတွေ့ဆုံကြဖို့ရှိပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်ကနေပြီးတော့အမေရိကန်နှုတ်ထွက်လိုက်ပြီးတဲ့နောက်သူတို့နှစ်ယောက်ပထမအဦးဆုံးအကြိမ်တွေ့ဆုံကြတာလည်းဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဒီမြောက်ကိုရီးယားနျူကလ িয়ার လက်နက်ကင်းစင်ပပျောက်ရေးအတွက်ကုလသမဂ္ဂကဘလို့အခန့်ခန္ဓာကနေပါဝင်ပါလဲဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်နေတဲ့အကြောင်းကို VOA သတင်းတောက် Bill Gallo ပေးပို့တာကိုမအေးသနာကျော်ကတင်ပြပါမယ်ရှင်။
အီရန်နျူကလ িয়ার သဘောတူညီချက်လက်မှတ်ရေးထိုးခဲ့တဲ့2015ခုနှစ်ကစလို့အီရန်အနေနဲ့ကုလသမဂ္ဂအမှုမျိုးစွမ်းရင်အေဂျင်စီ IAEA ရဲ့နိုင်ငံတွင်းလာရောက်စစ်ဆေးမှုတွေကိုလက်ခံထားရတာဖြစ်ပါတယ
် We have had access to all locations
စစ်ဆေးဖို့လိုအပ်တဲ့နေရာအားလုံးကိုကျွန်တော်တို့စစ်ဆေးခွင့်ရခဲ့ပါတယ်
ဒါမဲ့လည်းတမားထမ်ကတော့ဒီစစ်ဆေးမှုတွေကိုလက်မခံဘဲဒီလောက်အစောပိုင်းအီရန်သဘောတူစာချုပ်ကနေနှုတ်ထွက်ချိန်မှလည်းဒီကိစ္စပြောဆိုခဲ့ပါတယ်
The deal's inspection provisions lack adequate mechanisms.
သဘောတူစာချုပ်တွေကစစ်ဆေးမှုတွေနဲ့ဆိုင်တဲ့အပိုင်းမှာနျူကလ িয়ার စမ်းသပ်မှုတွေကိုကြိုတင်ကာကွယ်ဖို့ရှာဖွေဖော်ထုတ်ဖို့နဲ့လိင်ညာလာတွေ့ရင်အပြစ်ပေးနိုင်ဖို့အတွက်လုံလောက်တဲ့နီးနာတွေမပါပါဘူး
။ Trump ရဲ့အမျိုးသားအလုံးစုံရဲ့အကြံပေး John Bolton ကလည်းအလားတူသဘောထားမျိုးကို VOA အတွက်သတင်းတောက် Greta Van Susteren ကိုမေးမြန်းချိန်မှာပြောထားခဲ့ပါတယ်။
We entered the deal without knowing anything.
Iran ရဲ့စီးရေးအစီအစဉ်နဲ့ပတ်သက်လို့ကျွန်တော်တို့ရရှိခဲ့တဲ့အချက်အလက်တွေကိုပို့ပြီးဘာမှမသိရပါပဲ။ဒီသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့တာပါ။ IAEA အနေနဲ့စစ်ဆေးမှုတွေအပြည့်အဝလုတ်ခွင့်ရဖို့ဆိုတာမဖြစ်နိုင်ပါဘူး
။ဒီလိုမျိုးမှတ်ချက်တွေပြောဆိုမှုတွေကကုလသမဂ္ဂအတွင်းရေးမှူးချုပ် Antonio Guterres ဒီကနေ့အင်ဂျီရောကိုလာရောက်ဆွေးနွေးတဲ့အခါမှာတင်းမာမှုတွေဖြစ်ကောင်းဖြစ်စေနိုင်ပါတယ်။ Iran သဘောတူစာချုပ်ကနေမနှုတ်ထွက်ဖို့အတွက်တမန်တော်ထမ်ကို Guterres ကတိုက်တွန်းခဲ့တာဖြစ်တယ်လို့အဲ့လိုလုံးမှာကိုအထူးစိုးရိမ်ကြောင်းပြောဆိုခဲ့ပါတယ်။ဒါပြင်အခုတစ်ခါမြောက်ကိုရီးယားနဲ့နျူကလ িয়ার အရေးဆွေးနွေးကြတဲ့အခါအမေရိကန်အနေနဲ့ IAEA ပေါ်မှာဘလောက်အားကိုးမှလဲဆိုတာမေးခွန်းဖြစ်လာနေတယ်လို့လဲ IAEA စစ်ဆေးရေးမှူးဟောင်းလက်ရှိ Stockholm နိုင်ငံတကာသုတေသနအဖွဲ့က Robert Kelly ကပြောပါတယ
် My guess is that John Bolton is not going to turn to the United Nations
John Bolton ကကုလသမဂ္ဂနဲ့ IAEA ကိုအားကိုးပြီးဒါလုပ်ကြဆိုပြီးပြောလိုက်မယ်လို့ကျွန်တော်မထင်ပါဘူးသူကကုလသမဂ္ဂကိုအစင်းဆိုင်မကြိုက်တဲ့သူပါကုလသမဂ္ဂနဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ထုတ်ပြန်ပြောဆိုတာရှိဦးပါတယ် IAEA ပေါ်မှာထူးထူးခြားခြားကြိုက်ဖို့ဆိုတာကမဖြစ်နိုင်ပါဘူး
တမန်တော် George W. Bush လက်ထက်မှာတော့ကုလသမဂ္ဂဆိုင်ရာအမေရိကန်တမန်ကြီးတာဝန်ယူခဲ့ပူတဲ့ Mr. Bolton ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်အတွင်းကဘျူရိုကရေစီနဲ့အကျဉ်းဖြတ်ခြားဆောင်မှုတွေကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့သူဖြစ်ပါတယ်။အမေရိကန်အနေနဲ့မြောက်ကိုရီးယားနဲ့သဘောတူညီချက်ရယူနိုင်ဖို့အလားအလာရှိနေချိန်မှာနိုင်ငံတကာအဖွဲ့အစည်းတွေရဲ့ပါဝင်ပတ်သက်မှုကိုလက်မခံခြင်းမူဆိုရင်လေဒီလိုအဖွဲ့အစည်းတွေလုံနိုင်တဲ့လုပ်ငန်းဆောင်တာတွေကိုအမေရိကန်ကာကွယ်ရေးနဲ့အစွမ်းရည်ဌာနတွေကလှုပ်ဆောင်နိုင်ပါတယ်လို့မစ္စတာကယ်လီကပြောပါတ
ယ်
။ဒီလူတွေကတော့အခုညွှန်ချရင်အခုသွားနိုင်မှုပြင်ထားတဲ့သူတွေပါ။အခုတော့သူတို့ကပြင်ဆင်နေပုံရပါတယ်
။တမန်တော်ထမ်အနေနဲ့နောက်ဆုံးဘယ်လိုဆုံးဖြတ်လှုပ်ဆောင်မလဲဆိုတာကတော့သိနိုင်ဖို့ခက်ခဲပါတယ်။အမေရိကန်အစိုးရအရာရှိတူကတော့အီရန်နျူကလ িয়ার သဘောတူစာချုပ်ကနေပြီးတော့အမေရိကန်နှုတ်ထွက်သွားပြီမယ်လေ။အီရန်ရဲ့နျူကလ িয়ার စက်ရုံတွေကို IAEA ဖွဲ့ကဆက်လက်ပြီးတော့စစ်ဆေးသွားလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထင်မှာပြောထားခဲ့တာပါ။ဒါကိုပဲအရေးအမွေတစ်ခုဖြစ်နေယူဆရမလို့ဖြစ်နေပါရဲ့ရှင်။
မရတနာကျော်တင်ပြခဲ့တာပါအခုတစ်ခါတော့အရှိအလေပိုင်းအရေးကိုဆက်ပါအောင်မယ်ကုလသမဂ္ဂအဖွဲ့ဝင်တွေအနေနဲ့အမေရိကန်အစိုးရအပေါ်ထောက်ခံအောင်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးနီကီဟေးလီကချိန်ဆောင်နေတယ်လို့ပါလက်စတိုင်းထိပ်တန်းတာဝန်ရှိသူဟာနန်အက်ရှဝီကဆွဆွဲလိုက်ပါတယ်ကုလသမဂ္ဂမဲခွဲဆုံးဖြတ်မှုတွေမှာအမေရိကန်ရဲ့စန္ဒကိုဆန့်ကျင်မဲပေးတဲ့နိုင်ငံတွေကိုစောင့်ကြည့်စည်းရမှတ်မယ်လို့ဟေလီကပြီးခဲ့တဲ့နှစ်ကပြောကြားခဲ့တာဖြစ်ပါတယ်လက်တလောဂါဇာဒေသမှာဖြစ်နေတဲ့ပဋိပက္ခတွေနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာဟာနန်အက်ရှဝီကအမေရိကန်ရဲ့ချင်းချောင်းမှုတွေကိုလွယ်လွယ်နဲ့မဖြုံတဲ့နိုင်ငံတွေရှိတယ်လို့ပြောကြားခဲ့ပါတယ် VOA သတင်းတောက်စလာတီဆာဟုတ်ရဲ့သတင်းကိုဆက်ပြီးတော့တင်ပြပေးပါမယ်ရှင်ဂါဇာဒေသအစ္စရေးနဲ့ပါလက်စတိုင်းနယ်မှာအခုသတင်းလာနေတဲ့ကဣသရေးစစ်တပ်ရဲ့ပြစ်ခတ်နှိမ်နင်းမှုကြောင့်ပါလက်စတိုင်းဆန္ဒပြသူ60ကျော်တေဆုံပြီးတော့2900ကျော်ထိခိုက်ဒဏ်ရာရခဲ့တဲ့အပေါ်မှာကမ္ဘာခေါင်းဆောင်တော်တော်များများနဲ့လူ့ခွင့်ရေးအဖွဲ့တွေကဣသရေးပေါ်ပြစ်တင်ခဲ့ကြပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း80ဣသရေးနိုင်ငံတည်ထောင်ချိန်ကလေးကဣသရေးကိုသိမ်းပိုက်ခဲ့တဲ့နယ်မြေတွေကိုပြန်ပေးဖို့ပါလက်စတိုင်းတို့ကဂါဇာဒေသမှာတည်င်းပန်းနဲ့ချီဆန္ဒပြနေကြတာဖြစ်ပါတယ်။ပါလက်စတိုင်းတို့ရဲ့ဆန္ဒပြမှုကဣသရေးကိုအန္တရာယ်မပြုဘူးလို့ပါလက်စတိုင်းလူမျိုးရေး PLO အဖွဲ့ရဲ့ဗဟုအလုံးမှုဆောင်ကော်မတီဝင်Hanan Ashrawi ကနယူးယောက်မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ
် The Palestinians protesting in Gaza are protesting non-violently. If you see the smoke and the fire this is on their own land and
Gaza မှာ Palestine တွေအကြမ်းမဖက်ပဲဆန္ဒပြနေကြတာပါမြင်တွေ့နေရတဲ့မိရှို့တာတွေမိခိုးတွေကလည်းလက်ဖြောင့်သနတ်သမားတွေသူတို့ကိုလှမ်းပစ်လို့မရအောင်မိခိုးလုံးတွေနဲ့အကအကွယ်ရအောင်လုပ်ကြတာပါကိုမြေပေါ်မှာပဲကိုလုံနေကြတာပါအကြမ်းဖက်မှုတွေလုံးမှဣသရေးတွေရဲ့တပ်ဖြတ်မှုကိုခံရတာမဟုတ်ပါဘူ
းဣသရေးနဲ့အမေရိကန်ပြည်ထောင်စုတို့ကတော့ပါလက်စတိုင်းဆန္ဒပြသူတွေဟာနေဆက်ခြံစည်းရိုးကိုကျော်ပြီးတော့ဣသရေးပိုင်နဲ့ထဲဝင်ဖို့ကြိုးစားကြတဲ့အတွက်တားဆီးတာလို့ပြောပါတယ်အမေရိကန်တပ်ရုံးကိုတယ်အဗီဗ်မြို့ကနေဂျေရုဆလင်မြို့ကိုပြောင်းရွှေ့ဖွင့်လှစ်တဲ့နေ့မှာအကြမ်းဖက်မှုတွေဖြစ်အောင်လို့ဂါဇာကမ်းမြောင်ဒေသကိုထိန်းချုပ်ထားတဲ့ဟာမတ်စ်ခေါင်းဆောင်တွေကလှုံ့ဆော်ခဲ့တာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးနီကီဟေးလီကပြောကြားခဲ့ပါတယ်
Those who suggest that the Gaza violence has anything to do with the location of the American embassy are sorely mistaken.
American သံရုံပြောင်းပြီးဖွင့်လို့ Gaza မှာအကြမ်းဖက်မှုတွေဖြစ်တယ်လို့ပြောကြတာလုံးဝမှားပါတယ်။ဘယ်မှာပဲဖြစ်ဖြစ် Israel တို့တရှိမှုကိုလက်မခံသူတွေကအကြမ်းဖက်မှုတွေကိုလုပ်နေကြတာပါ။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတစ်ခုအပေါ်မှာရည်ရွယ်ချက်နဲ့ဖျက်လို့ဖျက်ဆီးလုပ်နေတာလုံးဝတရားမဝင်ပါဘူး။လုံခြုံရေးကောင်စီမှဒီပေါ်ရှုတ်ချတာကလွဲလို့အချိန်ကုန်ခံပြီးဆွေးနွေးနေကြမလို့ပါဘူ
းခုလိုတမ်းအမကြီးဟေလီပြောခဲ့တာဟာအဖြစ်မှန်နဲ့လွဲနေပြီးတော့သိတ်အန္တရာယ်များတယ်လို့ပါလက်စတိုင်းထိပ်တန်းတာဝန်ရှိသူအက်ရှရာဝီကတုံ့ပြန်ခဲ့ပါတယ
် The main problem is Israeli impunity and lack of accountability for Israel I mean don't get me going on Ambassador Haley
ဒီကပြဿနာကဣသရေးလူလူရဘူးအရေးယူမှုတာဝန်ခံမှုကကျင်းလွတ်နေတာပါတမကြီးဟေလီနဲ့ပတ်သက်လို့ဘယ်ကစပြောရမှန်းတော့မသိပါဘူး။အမေရိကန်ပြည်ထောင်စုကိုစားပြုသူတယောက်ပြောတဲ့စကားတွေကလက်တွေနဲ့ဘယ်လို့မှမကိုက်ညီပါဘူး
။အမေရိကန်အစိုးရရဲ့သဘောထားကိုဆန့်ကျင်တဲ့နိုင်ငံတွေရဲ့နာမည်ကိုမှတ်ထားမယ်လို့ပြီးခဲ့တဲ့နှစ်ကတမကြီးနီကီဟေလီကတိပြုထားခဲ့တာကိုလည်းပါလက်စတိုင်းတာဝန်ရှိသူကဝေဖန်ခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာတမကြီးကိုတင်းကျပ်တဲ့ကမ္ဘာကျောင်းဆရာမှတာဝန်ပေးထားတာမဟုတ်ဘူးလို့သူကဆိုပါတယ်။
There are countries that are not easily intimidated by the US or by the threats of the US representative to take down names.
အမေရိကန်ရဲ့ချင်းချောက်မှုကိုလွယ်လွယ်နဲ့မကြောက်တဲ့နိုင်ငံတွေနာမည်မှတ်မယ်ဆိုတဲ့အမေရိကန်ကိုယ်စားလှယ်ရဲ့ချင်းချောက်မှုတွေကိုမကြောက်တဲ့နိုင်ငံတွေအများကြီးရှိပါတယ်။နိုင်ငံတွေကအတိုင်းဝန်းအနေနဲ့မှန်တဲ့ဘက်ကရပ်တည်မယ်လို့အချမအနေနဲ့ယုံကြည်ပါတယ်
။ဂါဇာပဋိပက္ခနဲ့ပတ်သက်တဲ့အင်္ဂါနေ့ကလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးမှာအကြမ်းဖက်မှုအပေါ်စုံစမ်းစစ်ဆေးပေးဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်ကိုအမေရိကန်ပြည်ထောင်စုကပိတ်ပင်တားဆီးခဲ့ပါရဲ့ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။
ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွတ်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်2018မေလ18ရက်တောက်ချနေမနေ့ကင် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုဆက်ပြီးထုတ်လွှင့်နေပါတယ်။လိုင်းတို24 40 51တို့အပြင်လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးနေတဲ့အခု6နိုင်ခွဲကနေပြီးတော့မနေ့9နိုင်ထိအစီအစဉ်တွေမှာမနေ့ကင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်အပြင
်ဘူးဆက်တွေစိတ်မစားဘူးစက်တုံလူတွေစက်တုံလူတွေနောက်အသားတွေလူရဲ့အသားတွေပေါ့စိတ်သားမဲသားဒီအနားညာတွေအနက်ပြင်းတဲ့အထင်မှာပါတယ်လို့ကျွန်တော်တွေးဆထားပါတယ်
ခန္ဓာကိုယ်အနှံ့အသက်မဆိုးအောင်လို့ဘလို့ကယူဆိုင်တင်တယ်လဲဆိုတာကိုကျန်းမာရေးအစီအစဉ်မှာအပြည့်အစုံသိရမှာဖြစ်ပါတယ်။တိုင်းရင်းသားဒေသတွေကသတင်းတွေကိုလည်းတိုင်းရင်းသတင်းတော်အစီအစဉ်ကြရဲနားဆင်ရမှာပါ။အရင်ဆုံးတော့ဒီမနေ့အစီအစဉ်တိုင်းမှာတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာကိုထောက်ထည့်ပေးပါမယ်။ American စကားပြောမှာသုံးနှုန်းနဲ့ idiom အသုံးနှုန်းတွေကိုဒေါ်လှလတန်းကတင်ပြပေးပါမယ်ရှင
်ဒီကြိမ်လေတင်ပြမယ် idiom အသုံးကတော့
hard feelings
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက h a r d hard ကခက်တာမကြောတာ f e e l i n g s feelings ကခံစားချက်တွေဆိုတော့စကိုက်ထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ခက်ခဲတဲ့ခံစားချက်တွေပေါ့ idiom ဆိုတဲ့ the white ဓိပ္ပာယ်ကတော့မတည့်တာမကျေနပ်မှုရှိတာလူတဦးနဲ့တဦးကြားစိတ်ခူတာမခေါ်မပြောတာစသဖြင့်ကိုဆလိုတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Hope ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် There's hard feelings between the two families as there's competition in doing business
အဲ့ဒီမိသားစုနှစ်စုကြားမှာစိတ်မတင်မြတ်မှုတွေရှိနေလေရဲ့စီးပွားရေးလုပ်ရမှာအပြိုင်အဆိုင်ရှိကြလို့ဖြစ်တယ်လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် There's hard feelings between the two families as there's competition in doing business.
ကြုံကြိုက်တော့ hard feelings ရဲ့အရှိမ NO NO ဆိုတာကိုထားပြီးတော့
No hard feelings.
ဆိုတဲ့အသုံးကိုလည်းတင်ပြပါရစီ။ကျမတို့မြန်မာမှာတော့ No hard feelings ဆိုလို့ရှိရင်စိတ်မရှိပါနဲ့စိတ်မဆိုးပါနဲ့လို့ရည်ညွှန်းပြောတာဖြစ်ပါတယ်။ဒီတော့ ਨੇ ပတ်တယ်လို့ George Grove ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် John and David argued yesterday but there were no hard feelings between the two they are as friendly as ever
John နဲ့ David တို့မနေ့ကစကားများကြတယ်လीဒါပေမဲ့လို့သူတို့နှစ်ဦးကြားစိတ်မဆိုးကြဘူးအခင်အမေမပြတ်ကြဘူးလို့ David ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် John and David argued yesterday but there were no hard feelings between the two they are as friendly as ever
မတည့်တာမချေနပ်မှုရှိတာလူတဦးနဲ့တဦးကြားစိတ်ခူတာမခေါ်မပြောတာစသဖြင့်ကို idiom အသုံးရဘယ်လိုပြောမလဲ
hard feelings
လို့ပြောလို့ရပါတယ်စိတ်မရှိပါနဲ့စိတ်မဆိုးပါနဲ့လို့စသဖြင့်ကို idiom အသုံးရဘယ်လိုပြောမလဲ
No hard feeling
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကတိမနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာဒန်စီစဉ်တင်ဆက်တာပါရှင်အင်္ဂလိပ်စာသင်ခန်းစာရေဒီယိုနဲ့ TV အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာ burmese.voanews.com ပေါ်မှာလည်းလေ့လာနိုင်အောင်လို့စီစဉ်ပေးထားပါတယ်အခုတော့တောက်ချနေမနေ့တိုင်းထုတ်လွှင့်ပေးနေတဲ့အပတ်စဉ်အစီအစဉ်တွေအလဲကိုရောက်ပါပြီ။တိုင်းရင်းသတင်းလှော်ကိုမတင်ဆက်ခင်မှာကျန်းမာရေးအစီအစဉ်ကိုအရင်ထုတ်လွှင့်ပေးပါမယ်။ပူပြင်းလို့နဲ့မြန်မာနိုင်ငံမှာချွေးပိုထွက်တာကြောင့်ခန္ဓာကိုယ်အနှံ့အသက်မဆိုးအောင်လို့ဂယူဆိုင်နေထိုင်တဲ့လို့ကျန်းမာရေးပညာရှင်တွေကအကြံပေးပါတယ်။ခန္ဓာကိုယ်အနှံ့အသက်ကအသက်ကြီးလာချိန်မှာဘာကြောင့်ပိုပြီးတော့ပြင်းထန်လာတတ်တယ်လဲ။ဘလို့ကာကွယ်နိုင်မလဲဆိုတာကိုမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းပြီးတော့ကျန်းမာရေးအစီအစဉ်မှာတင်ပြထားပါရရှင်
โอเคดร.มิยงค์ครับကျွန်တော်တို့ဒီလူရဲ့ကိုယ်ခန္ဓာကလည်းထွက်တဲ့အနံ့ပေါ့ဆရာနော်ဒီငယ်စဉ်တော့တော့ဟိုကလေးဘွားမှာမှုပြင်မယ်ဒီအရွယ်ရောက်လာတာနဲ့ဗျာဒီခန္ဓာကိုယ်ရဲ့အနံ့ကတဆုံးတရားပေါ့နော်ဟိုကျင်းထန်လာတဲ့နေသားမျိုးလာကိုယ်ကိုယ်တိုင်တတောင်တတာမဖြစ်တာဘေးကလူတွေစိတ်မသက်မသာဖြစ်ရတာအဲ့လိုနေသားမျိုးတွေရှိတဲ့အခါကျတော့ဆရာဒီကိုယ်ခန္ဓာအနံ့ကဘာကြောင့်အဓိကအခုလိုဖြစ်ရလဲဆရာ
လူတွေမှာတက်နေတဲ့ကအနံ့မတူခလေးငယ်လေးတွေမှာခုနပြောလိုပေါ့ဒီအနံ့လေးကမရှိဘူးပို့ကြိုက်နေတယ်ပေါ့နော်အဲ့တက်ကြီးလာဒီအရွယ်ရောက်လာတဲ့ပြုတ်တည်လို့ခေါ်တာပေါ့အဲ့ခါကျတော့မှချွေးထွက်လာတဲ့ထွက်လာကမှဒီလိုလူယောက်ျားကြီးကအနံ့နေပို့ထွက်လာတယ်ဆိုတာမျိုးပေါ့နော်ဒီကလေးတွေလည်းတို့လိုပေါ့အဲ့လိုအနံ့နေရဲ့အနေအထားတော့ချွေးနဲ့ကျွန်တော်ဘက်တီးရီးယားထွက်တဲ့ acid နဲ့ပေါင်းပြီးတော့ဒီ acid တွေချေပေါက်တဲ့အနံ့ထွက်လာတာကိုကျွန်တော်ကဒီလူရဲ့အနံ့ပြောကြတာပေါ့နော်တော့တယောက်နဲ့တယောက်လည်းမတူတာရှိတယ်အမျိုးသားနဲ့အမျိုးသမီးလည်းမတူတာရှိတယ်တကယ်တော့ဒီအနံ့ဆိုတာကသူရဲ့နှာခေါင်းရှူဆိုင်တဲ့လူရှိရဲ့ပုံမှန်အာယုံပေါ့နော်အဲ့မှာမကောင်းတဲ့အနံ့ကိုသူတို့ကဘာလို့လဲဆိုလူအနံ့ဆိုကိုသိန်းနံ့ဆိုတာနဲ့တွေ့ကြတယ်ဒါကြောင့်လေသူကတစ်ခါလေးလိမ့်တာတဲ့ထွေးတန်လေးပြောင်းလိမ့်တာလေးပေါ်လာတာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဘလူလူမျိုးမှာခုနကဒီကိုသိန်းနံ့ဟာပွေမွေးလေးဖြစ်ပြီးဘလူလူမျိုးမှာဒီအနံ့တဲ့ဟိုနည်းနည်းဆိုးတယ်လေပေါ့ဆရာနော်
အပြင်းအထန်မှာလည်းကျွန်တော်စူပူရွက်အနံ့နဲ့ဒူးရင်းပြီးတော့အနံ့နဲ့ဒူးရင်းပြီးဒီအနံ့ကိုမတိုက်တဲ့လူတွေရှိသလိုဒီအချက်ဆုံးဒီအနံ့ပေါ့နော်မတိုက်ဆိုအဲ့တော့လူတွေမှာလည်းကျွန်တော်ကအနံ့တွေကပူပြီးပြင်းတဲ့လူတွေတော်များများကအဝလွန်တဲ့လူတွေပေါ့နော်ဒီလိုချွေးလည်းပူထွက်တဲ့အဝလွန်တဲ့လူတွေနောက်အပူအသက်တွေစားတဲ့လူတွေအရက်တောက်တဲ့လူတွေစိတ်လိတောက်တဲ့လူတွေသူအနံ့တွေကနောက်အရက်ဆိုချင်းဆုပ်တဲ့နံ့လူနာကတ်လိုက်တာနဲ့အဲ့လိုမျိုးတွေနံ့တွေထွက်တတ်တယ်။နောက်စီးဝါးတွေသူ့ပေါ့နော်ဒီစိတ်ကျန်းမာရေးနဲ့ပတ်သက်လို့တောက်နေတဲ့စီးဝါးတွေကြောင့်လည်းအနံ့တွေထွက်တယ်။အချို့တွေကြတော့လေဒီလိုပေါ့ယောဂါကြောင့်ပေါ့နော်ယောဂါဆိုတာကဥပမာဖြည့်ကျူယောဂါပြေလူယောဂပြေလူတော့ပြင်းထန်နေတဲ့လူတွေမှာသူတို့ရဲ့ပါးစပ်ကသူမကိုခန္ဓာအစ်တီးနံလိုအနံ့တွေပေါ့နော်တကယ်အစီတုံးဆိုတဲ့ဖြည့်ကျူကနေပြီးတော့တော့စကြာနေပြီးတော့အစီတုံးတွေပြောင်းသွားတဲ့အခါကျတော့သူတို့ရဲ့စီးနံတွေကိုခန္ဓာအနံ့တွေကခုနပြောသလိုပေါ့ဟိုတတိနံလေးလိုရှင်နေတတ်တယ်အဲ့ဒီကနေမှဒီကမကဆိုးသွားတာလေသူတောက်ကတ်ယောဂရှိတယ်သူအပေးယောဂရှိတယ်လို့ဆိုရင်ဟိုဘလီချင်းပေါ့တာလို့ပေါ့နော်ကျွန်တော်တို့ဒီအဲ့လိုမျိုးအနံ့တွေထွက်တယ်ဒါတွေကတော့ယောဂကြောင့်ဖြစ်တာပေါ့နော်အဲ့တော့အများစုကတော့ကျွတ်ကျွတ်လုံးတဲ့လူတွေမှာเนาะအဲ့ဒီအနံ့တွေကညကလူတွေကိုမခံမရက်ဖြစ်လာနိုင်တယ်ဘေးရလူတွေပေါ့เนาะနောက်အချွေးတဲ့ဥပမာအနံ့ကရက်ပိုင်းလောက်ခရီးကိုပြောင်းသွားတယ်เนาะအရင်တက်ပို့ပြီးတော့ကျွတ်ချက်များတယ်ညက်ပက်တွေပါကျွေးထွက်လာတယ်အနံ့ထွက်လာအဲ့ဒါမျိုးဆိုတော့ကျွန်တော်ဆရာအောင်နဲ့ပြသဖို့လိုသွားပါပြီ
ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂအစစ်မဖြစ်ခင်ပါပေါ့ဆရာเนาะဒီပုံမှန်အဖြစ်လေဒီထွက်တဲ့ချွေးကခန္ဓာကိုယ်ရဲ့ဘယ်နေရာတွေမှာအဓိကနာလေးရှိလဲဆရာ
နာချွတ်ချွတ်ကလင်းကိုခေါ်တာပါတော့အဲ့ဒါလေးကကလင်းငယ်လေးတွေမှာရှိခဲ့တယ်မရှိဘူးပေါ့အပုတ်ခရင်ကလင်းခေါ်တာပေါ့အဲ့ဒီကလင်းတွေတော့မင်းများကလူရဲ့ဂျိုင်းပေါ့နော်ဂျိုင်းအောင်ပါသူ့ဂျိုင်းတွေမှာဒီလိုကလင်းတွေစုနေဂျိုင်းကမဲအောင်မဲနေတယ်နောက်ဒီရေပြားအောင်နေမတူဘူးအဲ့ဒီတို့အပြင်ကိုယ်တော့နားနောက်ပိုင်းမှာထွက်တာရှိတယ်နောက်ခါကျကျပေါင်ကံတွေမှာရှိတယ်စူပပလည်းမှာရှိတယ်အဲ့တော့ဂျိုင်းကြရဲ့ပေါင်ကြရဲ့ချက်ချက်တူသူ့ချက်ပြန်နန်းနေတယ်လိန်အင်္ဂါမှာရှိတယ်လို့နောက်ဂျင်းသားပေါ့နော်အဲ့နောက်မြက်ခေါင်းတဲ့ခုံမှာလည်းလိုပဲဖြစ်တတ်တယ်ဒီကဒီနေရာတွေမှာအပူခရင်ကလင်းဆိုတဲ့ချွတ်ချွတ်ကလင်းတွေအများကြီးရှိတာကိုသူ့ရဲ့အဲ့လိုနေရာတွေကထူးထူးခြားခြားအနံ့တွေရတတ်ပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်ဒီခြေထောက်မှာပါဆရာ
ခြေထောက်ကတော့ချွေးချေးမြဲဝင်နေလို့ရပေါ့ဒီချေးတွေဝင်နေလို့ချေးကလည်းပြောအပြင်ကိုလည်းချွေးထွက်တဲ့ဟာဥစ္စာအဝေးမပြန်နိုင်ဘူးပြန်ပြေးမှာဗက်တီးရီးယားပေါက်လာလို့ရတဲ့ချက်ရနေတယ်ဒါပေမဲ့ချေးတစ်ချက်အိတ်ဖြစ်သွားပြီးပြီနော်အဲ့ချက်ရနေတယ်ချေးတရနေတယ်ဒါကြောင့်ကျွန်တော်ကချေးတွေကြာခဏဆေးကြောရှော်တာအပူလေးကိုလှမ်းရတာလို့ပဲချက်ရကိုဆေးရလို့ပဲဆိုတော့တော်တော်များများကချေးကြောင့်ချေးကဖုံးထားတာပေါ့ဘယ်လိုလဲဒီလိုပလာစီယာတစ်ချက်တွေထားတယ်နောက်ရရင်ပြင်သားကိုတန်းဖုံးတဲ့အဲ့အနက်နေရာအများကိုတန်းတက်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ခုနကဒီချေးတော့တန်းဆရာဒီချေးတော့ဆေးတာမျိုးဒီချွေးအနက်ပြန်အောင်ပေါ့နော်အဝေးပြန်လို့တာမျိုးအပြင်တခြားခုနကတွေဖြစ်တဲ့နေရာတွေအတွက်ကောဘယ်လိုမျိုးကာကွယ်လဲလဲဆရာကြီးဒီအနံ့တယ်မဆိုးအောင
်အဓိကတော့ကျွန်တော်ဂျိုင်းမွေးတွေရှိလို့ရှိရင်ဒီထဲမှာကျွန်တော်အငွေ့ရချွေးရအငွေ့မပြန်နိုင်ဘူးလေ။အဲဂျိုင်းမွေးရိတ်ပြရတာဆိုရင်သူဂျိုင်းကိုချွေးဆုပ်တဲ့အဲဘတ်စတန်လို့ပါတော့နော်ဒီလိုဒရန်တို့အဲ့လိုတွေလိမ့်ရတာရှိပါတယ်။နေ့စဉ်ရေချိုးရမယ်၊ဆက်ပြားတွေတိုက်ရမယ်ပေါ့နော်။အဲအင်ဂျီလုံးကြီးတွေမှာလည်းတွေ့နေတဲ့တခြားအင်ဂျီလုံးကြီးတွေကျွန်တော်နေ့စဉ်လဲရမယ်။အဲအဲ့လိုမျိုးတွေပေါ့နော်။နောက်တန့်ပြန်တဲ့ဝက်ကလေးတွေဝေးရမယ်။နောက်အပူဆက်တွေစိတ်မစားဘူး။ကက်တန်လူတွေ၊ကက်တန်လီတွေ၊နောက်အသားတွေ၊လီရဲ့အသားတွေပေါ့စိတ်သားမဲသားဒီအနားညာလေးနဲ့အနံ့ပြင်းတဲ့အထဲမှာပါတယ်လို့ကျွန်တော်တွေးရှိထားပါတယ်။နောက်ခါကျရင်ကျွန်တော်တို့ပြောတဲ့တင်းင်းစီပေါ့တင်းင်းစီကတော်တော်အနံ့ဆိုးရ
ဒါအရက်တော့လို့ရှိရင်အရက်တွေကိုဖြုတ်ရမယ်အဲ့လိုမှကျွန်တော်အချွေးထွက်အတန်တွေကိုထိမ့်သိမ့်ပေးထားလိုက်ပါတော့နော်အဲ့တော့ကျွန်တော်ကအချို့ဒီချိုင်းညာစတဲ့နေရာတွေဆက်ပြဆက်ပြချက်တက်တက်တွေလို့လှုပ်ရတာပေါ့နော်ပူးတက်စီပါတဲ့ဆက်ပြတွေဆိုပေါ့ကောင်းတော့ဘာကြောင့်လဲဆိုတော့ဒီဘက်တီးရီးယားတွေကြောင့်သူကအချိန်ပေါက်သွားတာဟုတ်ပင်ရှင်ပေးအချိန်ပေါက်သွားလို့အနှံ့ဖြစ်တာဒီခါကျတော့လေဒီကခွေးနဲ့ပျောက်သေးတယ်အရန်တုံးတယ်ဆုံးတဲ့အခါကျအဲ့မှာဓာတုပစ္စည်းတွေပါလာတော့အခုနောက်ပိုင်းမှာဒီဓာတီခွေးနဲ့ပျောက်သေးတွေကသူတို့ရင်သားကင်ဆာဖြစ်တယ်လို့တော့ prostate cancer ဖြစ်တယ်လို့တော့ကျွန်တော်တို့ဆက်ဆက်မှုတွေတွေ့ရှိလာတာပေါ့အဲ့ဒါကြောင့်ကျွန်တော်ဒါမျိုးဒီလေအသိပြီးရအရင်မလေးငယ်နဲ့ short လေးမျိုးပေါ့နော်ခုနကခွေးထွက်စုံတဲ့လူတွေကြတော့ကျွန်တော်ခုနကဒီချိုင်းတွေမှာဒီလိုတော့မသုံးနဲ့ဆိုတော့ကျွန်တော်ကနှစ်ဖုံးလောက်ထိတော့လောက်ရတယ်ဆိုရှင်ခွေးကနေနေအရင်များတဲ့အခါကျအဲ့ခွေးကနေနေခွေးစိတ်ဖြတ်ထုတ်တာတွေကောင်းမှာခွေးစိတ်တဲ့နည်းချက်ပေါ့နော်ကျွန်တော်ခုနိုင်ငံမှာတော့မရှိသေးဘူးဗျာခြားနိုင်ငံတွေမှာဒီချိုင်းမှာရှိတဲ့ခွေးကနေနေကိုခွေးညက်ခွေးထုတ်ပြတာအဲ့ဒီနေရာကိုဘိုတောက်ဆိုတဲ့ဆေးတွေထိုးပြီးထရီမထအောင်လုပ်တာအဲ့လိုမျိုးရကျွန်တော်ကုသတာရရှိတာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာခုနဆရာပြောတဲ့ဒီခြေထွက်များပြီးတော့ပေါ့နော်ယောဂအဖြစ်သတ်မှတ်နိုင်တဲ့အဆင့်ဆိုတာကတော့ဘယ်လိုမျိုးအဆင့်ဆိုတာဆရာ
အဓိကကတော့လူတွေတရားလူကအနက်မခံနိုင်အောင်ဖြစ်နေမယ်ယုတ်တိအနက်ပြောင်းသွားမယ်ပေါ့နော်ဘရင်နဲ့ခြေတွေပိုထွက်လာမယ်ညဘက်အထိကိုခြေထွက်နေမယ်ဆိုတော့ဒါဆရာအောင်လည်းပြသမယ်ဆရာအောင်ကဒါသူတကူလုံးတော့စစ်စစ်တာပေါ့နော်ခုနစီကြိုရှိလားတွေးလို့တွေးလို့ရှိသလားဒါတွေကစတိုင်းပါပေါ့နော်ချက်ကပျက်စီးနေလားပျက်ပျက်စီးနေလားဒါတွေကြောင့်အနက်ထွက်တာလားပေါ့နော်သူစစ်စစ်ပြီးတော့စစ်ကိုပါပေါ့အဲ့တော့ခုနပြောတဲ့ apocrine gland တွေကခြေထွက် gland တွေပြားနေအောင်လည်းခွက်စိတ်တာတွေပါမှာပေါ့နော်အဲ့တော့ဒါမျိုးတွေကတော့အဝေးသရှင်းလို့နံပါတ်1ဆရာအောင်လည်းအပီရတာပေါ့နော်ဒီလိုအဲ့တော့အဝလုံလို့ရှိရင်လည်းအဝလုံတာတွေကိုကျွန်တော်ဖြုတ်ရမယ်ပေါ့နော
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝေးမင်းစီစဉ်တင်ဆက်တဲ့အကျမ်းမာရေးအစီအစဉ်ဖြစ်ပါရဲ့ရှင်မေလ17ရက်တောက်ချာနေ့မနက်ပိုင်း VOA အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတခါတော့တိုင်းရင်းသားဒေသတွေမှာဖြစ်နေတဲ့နောက်ဆုံးရသတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလှအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်နေဆက်အခြေစိုက်သတင်းတောက်တွေစူးစီးတင်ဆက်ထားပါရဲ့ရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွာမှာနားဆင်ရမှာတွေကတော့အိန္ဒိယမြန်မာနယ်စပ်မှာရခိုင်တပ်မတော်အေအေနဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေကြံနေဖြစ်ပွားခဲ့ပါတယ်။ NGA လက်မှတ်ရေးထိုးဖို့ကြိုးပမ်းသွားမယ်။ Greenie မျိုးသားတိုက်တက်ရေးပါတီ KNPP အပေါ်လူထုထောက်ခံပွဲပြုလုပ်ခဲ့တယ်ဆိုတာနဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ကတိုက်ခတ်တိုက်ခိုက်မှုကြောင့်ဒေသခံတွေထိခိုက်မှုအပေါ်ဘလို့ကြရရိုက်နေပါတယ်ဆိုတာတွေကိုကြားသားရမှာပါ။
မကနန်းဟောင်းမရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါလီလာကြော်ကြာငိန်တဲ့နေရာကနေအိန္ဒိယမြန်မာနယ်စပ်မှာရခိုင်တပ်မတော်အေအေနဲ့မြန်မာတပ်မတော်တို့အကြားတကြော့ပြန်တိုက်ခိုက်မှုတွေဒီလအတွင်းမှာပြန်လည်ဖြစ်ပွားလာပါတယ်မေလ14ရက်နေ့ကအိန္ဒိယမြန်မာနယ်စပ်ကလတန်မြစ်ကြောင်းကုံပြင်ရွာအနီးမှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့တနေကုန်တိုက်ပွဲဖြစ်ပွားခဲ့ပြီးတပ်မတော်ရဲ့လက်နက်အပါအဝင်စစ်အသုံးဆောင်ပစ္စည်းတွေကိုရခိုင်တပ်မတော်ကသိမ်းဆည်းရမိခဲ့တယ်လို့ရခိုင်တပ်မတော်တည်င်းနဲ့ပြန်ကြားရေးဌာနကတည်င်းထုတ်ပြန်ထားပါတယ်မေလ9ရက်နေ့ကကုံပြင်ရွာအနီးကပင်မချောင်းထဲမှာဖြစ်ပွားတဲ့တိုက်ပွဲမှာလေတပ်မတော်ဘက်ကအ ਨੇ ဆုံး3ဦးသေဆုံးပြီးဒဏ်ရာရသူတွေရှိခဲ့တယ်လို့မေလပထမဘက်ကအိန္ဒိယမြန်မာနယ်စပ်ကုံပြင်ရွာအနီးမှာမြန်မာအစိုးရတပ်မင်းပြအခြေစိုက်ခလာရ541တပ်နဲ့ရခိုင်တပ်မတော်တို့ဖြစ်ပွားခဲ့တဲ့တိုက်ပွဲမှာမြန်မာတပ်မတော်ဘက်က4ဦးကြဆုံးခဲ့တယ်လို့လည်းရခိုင်တပ်မတော်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အခုဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူ
းကရင်နေမျိုးရာတိုးတက်ရေးပါတီ KMPP အနေနဲ့ NC လက်မှတ်ရေးထိုးနိုင်ရေးဆက်လက်ကြိုးပမ်းသွားမယ်ဆိုပြီးသဘောတူညီချက်ပေါ်ဒေသခံအာဏာပါတို့ကြီးကြပ်မှုနဲ့မေလ15ရက်နေ့ကလွိုင်ကော်မြို့ကစ်ထူဘုတ်ကွဲမှာလူသူသက်ကံပွဲပြုလုပ်ခဲ့ပါတယ်အဆိုပါလူသူသက်ကံပွဲကိုကရပြည်နယ်ရှိ9မြို့နယ်ကပါရာရေးလူမှုရေးယဉ်ကျေးမှုအဖွဲ့ဝင်တွေပါဝင်ပြည်သူလူထု2000ကျော်ဆက်ရောက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်က Kajini Mura Tuta Yi Party, KMBP, Asuya, Ninja Yi Commission Dua, April Lanaza Chawian in and Hasakoniani, Lago Muba Tuson Gabi, Azia Miazo Lama Yizuna Yi Sala Nina Boto Botu Nija, Putu Echina Chatupian Kevare, KMBP, Asuya Nepinese, Pirazuse, Abika Yasa Yi Sanga Tabi, Azia Lama Mijituna indeed at UNSC for Wille, Pibare.
ชั้นปีตองไมลังเคขยายหมกไมญ่เนมาอโซยะตํารอเยสิจ้องตะจ้องกะนี่ดิระขันลูทุ3หยกกูชั้นตะเผ่อาซีเอสเอสเอสเอเยอมาขันลูโซบีพันซีย้ายเนแค่บาระอโซยะตํารอค่มายะ4 ကုန်းလုံးရွာသားစိုက်လာစိန်အသက်30ငါးနှစ်ဝမ်မိုက်စားရွာသားစိုက်လွိုင်းအသက်30ခုနှစ်ပုံစုပ်ရွာသားစိုက်နိုင်အသက်30ငါးနှစ်တို့ဖြစ်ကြပါတယ်ရွာသား၃ယောက်စလုံးဟာဦးခေါင်းလက်သွေမှာတန်ရာအတတီယရှိခဲ့ကြပြီးလက်ရှိမှာတော့ဝမ်မိုက်စားရွာသားစိုက်လွိုင်းဟာတန်ရာပြင်ထန်တာကြောင့်ဈေးကူတမှုခံယူနေရတယ်လို့သိရပါတယ်သူတို့၃ဦးကိုမေလ9ရက်နေ့ကစစ်ကြောင်းနဲ့အတူဖမ်းဆီးခေါ်ဆောင်သွားပြီး
ကျွန်တော်အမြင်နဲ့ကရင်ပြည်နယ်ကိုဆက်သွယ်ထားတဲ့ဂျိုင်းစာရပြင်းသရာဟာအန္တရာယ်ရှိတဲ့ကျိုးတရာသတင်းဖြစ်တဲ့ဆိုပြီးဆောက်လုပ်ရေးဝန်ကြီးဌာနကထုတ်ပြန်ကြေညာထားပါတယ်။လက်ရှိမှာဂျိုင်းစာရပြင်းကျိုးတရာကိုလာမယ့်နှစ်မှာတည်တည်ဆောက်သွားဖို့တရားသင့်မတိဆောက်မိကန်လာတွင်လက်ရှိကျိုးတရာကိုအန္တရာယ်ကင်းစွာသွားလာနိုင်ဖို့ပြုပြင်ထိန်းသိမ်းသွားမယ်လို့လဲဆိုပါတယ်။ အရှိနှစ်ထောင်ကိုရပေရှိတဲ့ဂျိုင်းစာရပြင်းကျူဒရာကိုထောင်ကိုရကုသကြောင့်နဲ့မလ96ရက်နေ့ကစတင်တည်ဆောက်ခဲ့တဲ့တံပေါင်းကျူဒရာမျိုးစားဖြစ်ပြီးမြန်မာအင်ဂျင်နီယာတရုတ်အင်ဂျင်နီယာတွေကတာဝန်ယူဆက်လုပ်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံတစ်ခုလုံးမှာကျူဒရာ29စင်းရှိပြီးဂျိုင်းစာရပြင်းကျူဒရာနဲ့မကွေးတိုင်းဒေသရှိမက်စလီကျူဒရာနဲ့ဆင်းဟာဆွေးရွားတဲ့သရာဖြစ်နေတယ်လို့
ရှင်စက်ကိုဥပါဝင်တဲ့မွန်လုံငန်းရှင်မြတ်အတင်းဖြစ်မြောက်ရေးကော်မတီကိုမေလ၄ကမော်လမြိုင်မြို့မှာဖက်စည်းခဲ့ပါတယ်။လာမယ့်၁၈လတွင်မှာမွန်လုံငန်းရှင်မြတ်အတင်းကိုအကောင့်ထဲပေါ်သွားမှာဖြစ်တယ်လို့ရန်ကုန်ဘကူမန္တလေးတို့မှလည်းဆက်လက်ဖက်စည်းသွားပြီးတော့မွန်လုံငန်းရှင်မြတ်အတင်းပခုတစ်ခုဖြစ်မြောက်အောင်ကြိုးပမ်းသွားမယ်လို့မင်းပညာဆန်းကဖြစ်မြောက်ရေးကော်မတီအခမ်းအနားမှာပြောကြ ရှင်မြတ်အသင်းကိုဖက်စီးထားခဲ့ပြီးတက်ဆိုင်ရာတိုင်းနာအတတီအလိုက်လုပ်ငန်းရှင်မြတ်အသင်းဖက်စီးနိုင်ဖို့အတွက်ဂျပန်လှုပ်ဆောင်နေတာဖြစ်တယ်လို့သိရပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ထဲမှာရှိတဲ့လောင်စာရုံကိုတာဟန်မျိုးသားလူမျိုးကြီးတမတော်ကဝင်ရောက်ပစ်ခတ်လို့လုံခြုံရေးရဲနဲ့ပြည်သူ့စစ်ပူးပေါင်းတပ်နဲ့တိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်လူသူ30ကျော်သေကြီးဒဏ်ရာရရှိခဲ့ပါတယ်။
မေလ22ရက်နေ့မနက်ပိုင်းကမူဆယ်မြို့နယ်နံပေါ်တဒါထိပ်နောင်ရန်ရွှေလင်းမြစ်ကူကတော့စိတ်နဲ့မူဆယ်မြို့တပတ်ကန်ဆယ်လအုပ်စုတွေမှာတအန်းအမျိုးသားလွတ်မြောက်ရေးတပ်မတော် TNLE ကနေဝင်ရောက်တိုက်ခိုက်မှုကြောင့်လောင်ကစားရုံလုံခြုံရေးယူတဲ့ရဲနဲ့ဌာနေပြည်သူစစ်တို့ပါဝင်လူပေါင်းအယောက် 20 သေဆုံးပြီး 26 ဦးဒဏ်ရာရရှိခဲ့ကြပါတယ်။လောင်ကစားဝိုင်းကိုတာပစ်ခတ်တယ်ဆိုပေမဲ့ပတ်ဝန်းကျင်အနီးနားကလူထုကိုပါထိခိုက်သေဆုံးစေတာကြောင့်လုံးဝလက်မခံနိုင်တဲ့အခြေအနေဖြစ်ကြောင်း
ရှန်တိုင်းနာမြဒီမိုကရေစီအဖွဲ့ချုပ်ကပြောခွင့်ရဆိုင်လစ်ကအခုလိုစပြောပါရယ်တခတ်တိုက်ခိုက်မှုဖြစ်ပြီးတော့မှလူမှုရေးပေကြေတန်ရရတဲ့ကိစ္စလုံဆောင်တဲ့အဖွဲ့အစည်းအကုန်လုံးကိုရှုံချပါရယ်လက်တင်မခံနိုင်ပါဘူးဒီလောင်းကစားဝိုင်းရှိနေတဲ့ကိစ္စကိုအစိုးရကိုနှိုက်ကပီပီစီတောင်းယူဖို့လိုအပ်ပါရယ်
တအန်းအမျိုးသားပါတီTNPSC ရဲ့ပူပေါင်းဆောင်ရွက်ရေးလုပ်ငန်းကော်မတီ UPTJC ရဲ့အတွင်းရေးမှူးလည်းဖြစ်တဲ့တာလာဖီကတော့လောင်ကစားဝိုင်းတွေကြောင့်အခုလိုဖြစ်ရတာဖြစ်ပြီးအစိုးရဘက်ကနေဒီလောင်ကစားဝိုင်းတွေကိုကင်တွယ်ဖြေရှင်းပေးတင်ကြောင်းပြောဆိုပါတယ်။
အစိုးရကဒီတိုင်ဆင်ရတဲ့ဘိန်းခန်းတွေလောင်ကစားခန်းတွေကိုခွင့်ပြုထားပေမဲ့လို့တော်လိုင်းရင်အားစုတွေကလူထုတွေမျက်နာမှာဆိုးလို့ ဝင်ပြီးတော့မှပိုက်တယ်လို့တစ်ဖက်ကအဲ့လိုပြောဆိုတယ
်လူထုအနေနဲ့ငြိမ်းချမ်းစွာနေထိုင်သွားလာနိုင်ဖို့အတွက်အဓိကနိုင်ငံရေးတွေ့ဆုံဆွေးနွေးမှုနည်းလမ်းဖြစ်တာဖြည့်ရှင်းနိုင်မှာဖြစ်ကြောင်း SNLD ပါတီကဆိုင်လက်ကပြောပါတယ်မှုဆယ်မြို့မှာနေထိုင်တဲ့သူတွေကတော့တိုက်ပွဲတွေတနတ်တန်တွေလက်လုံမိုင်းပေါက်ကွဲမှုတွေမကြခဏကြားနေရသလိုတိုက်ပွဲဖြစ်ပွားရင်တနတ်ပစ်ခတ်ခံရရင်လည်းပြည်သူတွေထိခိုက်ဒေဆုံးနေရတာကြောင့်စိုးရိမ်စွာနဲ့နေထိုင်နေရတယ်လို့ပြောဆိုပါတယ
်ဆက်ပြီးတော့မွန်ပြည်နယ်မော်လမြိုင်မြို့မှာပြီးခဲ့တဲ့တနင်္လာနေ့ကကျင်းပပြီးစီးခဲ့တဲ့ဒုတိယအကြိမ်မွန်နိုင်ငံရေးညီလာခံကနေဆုံးဖြတ်ချက်6ချက်ချမှတ်တဲ့အထဲမှာမွန်ကိုစားပြုပါတီတည်ထောင်ရေးအတွက်21ဦးကော်မတီကိုဖွဲ့စည်းလိုက်ပြီးဖြစ်ပါတယ်။နီလာခံဆုံးဖြတ်ချက်အရနိုင်ငံရေးပါတီအသစ်တစ်ခုထပ်မံပေါ်ထွက်လာဖို့ရှိနေပါတယ်။ဒီအပေါ်မွန်နိုင်ငံရေးပါတီတွေအနေနဲ့ဘလို့အမြင်ရှိနေကြပါသလဲဆိုတာကိုမိကလျာမွန်ကနေစုစည်းတင်ဆက်ပေးထားပါတယ်ရှင
်။မွန်နိုင်ငံရေးနီလာခံကနေဆုံးဖြတ်ချက်အရနိုင်ငံရေးပါတီမှတ်ပုံမတင်မိကြားကာလမှာမွန်နိုင်ငံရေးပါတီတွေနဲ့ဆွေးနွေးသွားမယ်လို့21ဦးကော်မတီဒုကောင်ဆောင်ဒေါက်တာအောင်နိုင်ဦးကပြောပါတယ်
။ဒီအားလုံးချစ်ချစ်ရင်းရင်းနဲ့တခုတည်းချစ်ချစ်ရဲ့အတွက်ကိုဟိုနှစ်ဖက်ပါတီကလည်းနော်သဘောထားကြီးကြီးနဲ့နော်လက်ခံစဉ်းစားပြီးတော့ရိုးသားတဲ့ပေါင်းစုမှုကိုရရှိရေးအတွက်ကိုအကြီးဆုံးဆောင်ရွက်မယ်ဆိုလို့ရှိရင်ဒါအားလုံးအတွက်တကယ်ကိုဒီနေ့ဆရာကောင်းတဲ့အောင်မြင်ဖို့တခုတစုတစည်းတဲ့ဖြစ်လာနိုင်လိမ့်မယ်လို့ဒါကျွန်တော်တို့ယူဆတယ်
ကြားကာလတွေမှာလဲ28ဦးပါမွန်နိုင်ငံရေးဦးဆောင်ကြံပေးဖွဲ့ရဲ့ကြားဝင်ဆောင်ရွက်မှုနဲ့မွန်မျိုးသားပါတီ MNP မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ ANTP တို့နဲ့အတူမွန်ပါတီပေါင်းစည်းရေးဖြစ်မြောက်အောင်ကြိုးပမ်းသွားမယ်လို့လည်းဆိုပါတယ်မိမိတို့မွန်နှစ်ပါတီပေါင်းစည်းရေးကြိုးပမ်းနေတဲ့ကြားကာလမှာနောက်ထပ်ပါတီတစ်မဖွဲ့စည်းသေးဘူးလို့လည်းမွန်မျိုးသားပါတီထွေထွေတွင်းရင်မှုလာလီရသမကအခုလို့ဆိုပါတယ်
ပါတီကြောင့်ဒီမိုကရေစီဖြစ်မှာပါတီတစ်ခုကိုထောင်နေဆိုတာလူတိုင်းကသိနေရှိတယ်တို့တော့လည်းပဲလူမျိုးရေးကိုဥတည်နေတဲ့လူမျိုးရေးကိုတောင်းဆိုနေတဲ့လက်ရှိရှင်တွေအောက်မှာခုဒီပါတီဖွဲ့လိုက်တာဟာဖြစ်ဖြစ်ဖြစ်ဖြစ်ကြီးဆိုတာကဒီဒီကြအပဲအဆုံးဖြတ်ပြေးပါလား
မွန်ပြည်တစ်ပါတီအနေနဲ့မွန်နှစ်ပါတီပေါင်းစည်းရလက်ကို2018ခုနှစ်ကုန်မတိုင်ခင်မြင်တွေ့လို့ပြီးအမှန်တကယ်ပေါင်းစည်းမှုမဖြစ်ခဲ့ဘူးဆိုရင်ဒီနှစ်ပါတီကိုချမ်းသာရလိမ့်မယ်လို့ဒုဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ်
2018ခုနှစ်အထိကိုနှစ်ပါတီကမပေါင်းဖြစ်ရင်ကျွန်တော်တို့ကတော့နောက်လီလာတူစရာတော့
2012ခုနှစ်ကလေးကမွန်နှစ်ပါတီပေါင်းစည်းရေးအတွက်ကြိုးပမ်းလာခဲ့တာဟာမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်အဲ့ဒီနှစ်ပါတီထဲကပေါင်းစည်းလူတူတွေစုစည်းပြီးရမညအင်အားစုဖွဲ့စည်းခဲ့ရကနေမွန်တန်ကားတော်တွေအရက်ဖက်လူမှုဖွဲ့စည်းတွေစားပေးရင်ချင်းမှုလူငယ်စတဲ့နယ်ပယ်ရရက်ကမွန်ရေးစိတ်ဝင်စားသူတွေစုစည်းပြီးမွန်နိုင်ငံရေးညီလာခံကိုနှစ်ကြိမ်ကျင်းပခဲ့တာဖြစ်ပါတယ်ရှင်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။အိန္ဒိယမြန်မာနယ်စပ်မှာရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားဒီလအတွင်းတိုက်ပွဲပြန်လည်ဖြစ်ပွားခဲ့ပါတဲ့ NCA လက်မှတ်ရေးထိုးနိုင်ရေးဆက်လက်ကြိုးပမ်းသွားမယ်။ကယင်နီအမျိုးသားတိုးတက်ရေးပါတီ KNPP သဘောတူညီခဲ့တဲ့အပေါ်လွိုက်ကော်မြို့မှာလူထုထောက်ခံပွဲပြုလုပ်ခဲ့ပါတယ်။
ကရစီရဲ့အခုနားဆင်ကြကြတာကတော့ပြန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။နေဆက်ခြေဆိုင်တရင်သားသတင်းတောက်တွေစူးစီးတင်ဆက်တဲ့တရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါ။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို bamis.voanews.com မှာလည်းရုပ်တံရစာသားနယ်ပါသတင်းတွေကိုဖော်ပြပေးပါတယ်။နေ့စဉ်ထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကို VOA ရဲ့ Internet ဆာမျက်နှာ VOA Burmese News Facebook Page နဲ့ YouTube Website တွေပေါ်မှာအချိန်မရွေးနားဆင်ကြည့်ရှုနိုင်ပါတယ်။ VOA ရုပ်မြင်သံကြားအစီအစဉ်တွေကိုညနေ9နာရီတိုင်းမှာ Asia Set 7ကနေပြီးတော့လည်းဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်ကြပါတယ်ရှင
်။ American Soya ရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။
တော်ရရှိမြခင်ဗျာလွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်စူဝေးခွင့်ဖွဲ့စည်းခွင့်နဲ့ဘာသာရေးလွတ်လပ်ခွင့်စတဲ့အခြေခံလွတ်လပ်ခွင့်တွေမြင့်တင်ရေးအထိမ့်မှတ်ဖြစ်နှစ်စဉ်မေလ17ရက်နေ့ကိုဗီယက်နမ် Human Rights နေ့ဆိုပြီးတော့အမေရိကန်ပြည်ထောင်စုကကျင်းပပါတယ်ဗီယက်နမ်ကကွန်မြူနစ်ပါတီလက်အောက်အင်အားသုံးအုပ်စိုးတဲ့နိုင်ငံအဖြစ်ရှိနေစေပါ2016ခုနှစ်မေလမှာကျင်းပခဲ့တဲ့အမျိုးသားလွတ်တော်ရွေးကောက်ပွဲဟာလွတ်လပ်မှုလည်းမရှိ မြတ်တမ်းမှုလည်းမရှိပါဘူးနိုင်ငံသားရေးဝန်ကြီးဌာနနဲ့ Human Rights အစီရင်ခံစာအရအကျဉ်းတောင်အခြေအနေတွေဟာဆိုးွားလာပြီးအကျဉ်းသားတွေတည်ဆုံးရတာလည်းရှိပါတယ်အထူးသဖြင့်နိုင်ငံအလဲပိုင်းတောင်ပေါ်တိုင်းဒေသအကျဉ်းသားတွေကိုနှိပ်စက်ညှဉ်းပန်းမှုတွေပြုလုပ်တာတိုက်ပိတ်တာဆေးမကုတာပဲနဲ့ပစ်ထားတာတွေပြုလုပ်နေတယ်လို့နိုင်ငံတကာလူငင်းချမ်းသာကွင့်အဖွဲ့နဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေကပြောကြပါတယ် 2016ခုနှစ်မှာနိုင်ငံရေးဘာသာရေးသဘောထားမြင်ကိုငြင်းကြဲစွာဖော်ထုတ်သူ30ကျော်ကိုဖမ်းဆီးခဲ့ပြီးဒါဟာ2016ခုနှစ်ထက်ဖမ်းဆီးမှုဆယ်မှုတိုးလာတာဖြစ်ပါတယ်။ဖမ်းဆီးခံရသူတွေထဲမှာဒီမိုကရေစီညီကိုရောမြအဖွဲ့နဲ့ဗီယက်နမ်အလုံသမားအဖွဲ့ဝင်တွေဘလော့ဂါတွေကျောင်းသားတွေ2016ကထိုင်ဝမ်ဖော်မိုဆာတာမဏိကွန်မြူနီကိတ်ဆာအစိုးရနဲ့သဘောထားမတူသူတွေပါဝင်ပါတယ်။ အဲ့ဒီထက်ကဒီမိုကရေစီညီကိုရောမြအဖွဲ့နဲ့ဆက်ဆက်မှုရှိတယ်ဆိုတော့ဘင်ဝင်ထရိုက်ကို2019ခုနှစ်ဇူလိုင်လ3ရက်နေ့မှာဖမ်းဆီးပြီးတော့ဧပြီလ9ရက်နေ့မှာထောင်ဒဏ်9နှစ်ချမှတ်ခဲ့ပါတယ်။လူခွင့်ရေးလှုပ်ရှားသူဟောင်ဒက်ဘင်းကိုလည်းဖော်မိုဆာစက်ရုံယူဆိတ်မှုပေါ်အစိုးရရဲ့တုံ့ပြန်မှုတွေကိုအွန်လိုင်းကနေရေးသားခဲ့တဲ့အတွက်ဒီမိုကရေစီလွတ်လပ်ခွင့်အလွဲသုံးစားလ ye lo sha du de twet lite pa saung hae chin ma pi bu phi a pe ke ba le nang ngai ye tet jwa lo sha du de twet lite pa saung hae de lu khwin ye shin ni de ko kan tat da nau she phan si da shin ni lite khwin yut tain na sa da ri shi ke de lu khai ma de tadin ni set let thwet paw ke ba le human rights watch ye aso ya vietnam nang ngai ma nang ngai ye ba da ye a chin da tia jaw shi de lu ti ya ba le nang ngai da ga a myo tamii tat ti shin le phi lu khwin ye blogger le phit de Muyin, no no quin ore, Luquin, mia pietanane, the Baba Pawinjin Nugu, Lumu Kunyakani, Yidarama, follow look to Miabia Labide now, Vietnam Tiayunga, Tauna Senit Chamalabare, Nanga Jena Along, Chechen Lupibu, Vietnam Nanganari, Choyun Yin Quinwane, Along Truye Mingu, Lululala, Porto Quin, Yin Yanga, Suwegu and Pibu Dre, American Pianzuga, Townsu Labarekmia.
American Soya is the border of the Abo. The American Soya is the border of the Abo. Mila Sashia, Dachani Menepe, VOA season with Dren, now Songya take down the Nenugo, Kodjodinga to say Junya Bivaume.
American Bohotolony Agency CIA Yeptamazo, a new mini Jai Mupi, Gina Hesburgo, Cantago, American Teledoma, Jarabiniga, Tokaman Azalime, Kangome, Liza Namen, DPB like Babi. Hesburgo, Tokan to Dema, Democrat Teledoma, Chayo Babi, Kango to Demaro, Republican and Nayau Babari. Nuclear and Sunlopo, Nagoriaga, Borduin, Kim Midazu Utoye, Sabi Timezia, Melu, to Gri Birepi, Nagorian and Ale, Tegu, Trewa, Chandala, Machetejo, American Manadon of Shanga, Chudin, Hogin, to Piosurai Bari, Tavimele, Nagoria Gonson, Kim Jong Unga, the Bomaduino, Sinirin Nanide, Nagorian and Pedondo, Melu, and Ribi Bari, Tram Ne, Kim Jong Unu, Sangabuma, Zona Sanian, it is almost in the internet, but the B, Nagoria Begadi, the Impatemave, lead them down Raha. ကြာတိခင်ကကင်ဂျွန်းနဲ့တူးသမရာရှိခြင်းပင်တို့အကြောင်းဒုတိယကျင်းတွေ့ဆုံလာရဲ့ရလတ်ဖြစ်နိုင်တဲ့အကြောင်းသမရာထရမ်ကကြာတာပရီနေမှာပဲမှတ်ချက်ပေးပြောဆိုပါရတယ်။ဒီမနက်ကမှာရူဝင်ဂျာရီကိုလူမျိုးစုရဲ့ရှင်လင်းဖေရှားမှုဟာပြီးခဲ့တဲ့နှစ်မှာထိတ်လန့်မှုရဲ့ဆင်ရောက်သွားခဲ့တဲ့အကြောင်း
အောက်လို့တော်နိုင်ငံရေးရာကော်မတီကထားအက်ဒရက်စ်ကပြောပါရတယ်။ဘာမအက်2018ကိုအောက်လို့တော်နိုင်ငံရေးရာကော်မတီမှာကြာတာပြီနေ့ကအတီးပြူချောင်းကျင်လာတဲ့အချိန်တွင်အက်ဒရက်စ်ကအဲ့လိုပြောသွားတာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်လူဝင်ကြီးဂျိုးလူဟီရိုတွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းသမ္မတအင်ဖြူရောကအတီးပြူပါတယ်ခင်ဗျာ။မေလ၁၈ရက်တောက်ဆာနေမနေ့အတွက်ကမ္ဘာသတင်းအချင်းချ ပိုင်းရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ရေးသားနိုင်ကြပါတယ်။ VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်အားလုံးကိုကျမ်းမာစိတ်ချမ်းသာပါစေ။ကျမစုမြတ်မမရှင်။
This program has come to you from the Voice of America, Washington.